Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပါခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3240 49ရောကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်တော်ကတော့ဆက်မိုးပြီပါခင်ဗျာမင်္ဂလာနေ့ခင်ပါဒီနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်။စေဝင်စားရကောင်းတဲ့သတင်းတွေကတော့လူပေါင်း50ယောက်လိုက်သွားတဲ့အင်ဒိုနီးရှားခီးတဲ့လေရင်ရဲ့အပြည့်အစုံအစိတ်ပိုင်းတွေကိုနိုင်ငံရဲ့အရှေ့ပိုင်းပပူဝါခရိုင်တွင်းမှာတွေ့ရှိရတယ်လို့သိရပါတယ်။နောက်ပြီးတော့အီရန်နိုင်ငံရမဒီမြို့ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာမိမိသဘောနဲ့ဆုတ်ခွာပေးခဲ့တဲ့တပ်မှုတွေကိုစစ်ခုံရုံးတင်မှုအတွက်အီရန်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာသဘောတူလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။KNU တဖွဲ့ချင်းအနေနဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးသွားမယ်လို့ KNU ကဆုံးဖြတ်လိုက်ပါတယ
်။ကျွန်တော်တို့ကလက်မှတ်ရေးထိုးမယ်။နောက်ပြီးတော့လက်မှတ်ရေးထိုးနိုင်တဲ့ဖွဲ့တွေဒီလိုအဆင့်ချင်းပါလာမယ်သူတို့လည်းဝန်ဝန်ဆောင်ရမယ
်ဆိုတော့ KNU အထွေထွေအတွင်းမူပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာရေးဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လောက်ထူးခြားစံပြသတင်းတွေကိုလည်းကြားရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့မိုင်းအင်ဂျင်နီယာတို့ကကြေညာပါမယ်ခင်ဗျာ
လူပေါင်း54ယောက်လိုက်ပါသွားတဲ့အင်ဒိုနီးရှားခီးတဲ့တင်လေရင်ရဲ့အပျက်စီးအစိတ်ပိုင်းတွေကိုနိုင်ငံရဲ့အရှေ့ပိုင်းကြောက်ဆောင်တွေထူထပ်ရာပပူဝါခရိုင်တွင်းမှာတွေ့ရှိရပါတယ်လေရင်ဟာရာသီဥတုဆိုးဝါးနေချိန်တနင်္ဂနွေနေ့ကပြန်တန်းနေစမှာပြက်ကျသွားခဲ့တာပါပပူဝါခရိုင်ဘိန်တန်မြို့နယ်အတွင်းကကြီးရွာသားတွေကလေရင်ရဲ့အစိတ်ပိုင်းတွေကိုတောင်ကုန်းပေါ်မှာတွေ့ရှိခဲ့တာကြောင့်ဖြစ်တဲ့အကြောင်းအင်ဒိုနီးရှားပို့ဆောင်ရေးဝန်ကြီးဌာနကပြောဆိုပါရဲအစိုးရတာဝန်ရှိသူတွေကဒေသခံတွေနဲ့ဆက်သွယ်ပြီးတော့သတင်းကိုအတည်ပြုနိုင်မှုအတွက်ကြိုးစားနေတယ်လို့ဆိုပါရဲကယ်ဆယ်ရေးခွင့်နှန်းတွေကိုဆေလွတ်ထားပြီးတော့ရှာဖွေရေးလုပ်ငန်းတွေကိုဒီကနေ့စတင်နိုင်လိမ့်မယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရဲအသက်ရှင်လျက်ကျန်ရည်သူရှိမရှိဆိုတာကိုတော့မသိရသေးပါဘူးထရိုင်ဂနာလေချောင်းခီးစဉ်260ဟာခရိုင်မြို့တော်ဂျာယာပူရာမှာရှိတဲ့စန်တနီလေးစိတ်ကနေတနင်္ဂနွေနေ့ပြန်တက်သွားပြီးနောက်မိနစ်30အကြာမှာလေရင်ပြန်တမ်းမှုထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တာပါလေရင်ဟာပုံမှန်ပြန်တမ်းချိန်မိနစ်50ကြာတဲ့ Okisville မြို့ကိုသွားရောက်နေတာဖြစ်ပါတယ်တာဘူအင်ဂျင်ပန်ကာတက်ထားတဲ့လေရင်ပေါ်မှာခီးတဲ့လူကြီး44ယောက်ကလေး5ယောက်နဲ့လေရင်အမှုတန်း5ယောက်တင်ဆောင်သွားကြောင်းအင်ဒိုနီးရှားလေကြောင်းဌာနကပြောဆိုပါတယ
်အီရန်နိုင်ငံရာမဒီမြို့ ISအစ္စလာမစ်စစ်သွေးကြလက်ထဲကျသွားခဲ့တဲ့အချိန်မှာရာမဒီမျိုးကနေအခုနှစ်စောပိုင်းမှာဆုတ်ခွာခဲ့တဲ့အီရတ်တပ်မှုတွေကိုစစ်ခုံရုံးတင်ဖို့စုံစမ်းရေးကော်မရှင်ကအဆိုပြုချက်ကိုအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကတနင်္ဂနွေနေ့မှာသဘောတူလိုက်ပါတယ်။အီရတ်နိုင်ငံအနောက်ပိုင်းအမ်ဘာပြည်နယ်ရဲ့မြို့တော်ရာမဒီမျိုးကိုသိမ်းယူနိုင်လိုက်တာဟာ IS အဖွဲ့တွေအတွက်တော့ကြီးမားတဲ့အောင်ပွဲကြီးဖြစ်ခဲ့ပြီးဘက်နက်မျိုးနဲ့မိုင်တရာလောက်သာဝေးတဲ့အဓိကကျတဲ့မြို့ကြီးကိုထိန်းချုပ်ခွင့်ပေးလိုက်တာဖြစ်ပါတယ်။ဒါအပြင်အီရတ်တပ်ဖွဲ့တွေရဲ့စွမ်းရည်နဲ့ပတ်သက်ပြီးတော့လေမေကွန်းထုတ်စရာတွေဖြစ်ခဲ့တာပါဒီလိုမြို့ကိုဆုံးရှုံးလိုက်ရတဲ့အတွက်ပြည်သူစစ်တွေနဲ့အတူ IS အဖွဲ့တွေကိုမြေပြင်မှာတိုက်နေတဲ့ IRAD တပ်ဖွဲ့တွေရဲ့တိုင်းပြည်အပေါ်ကာကွယ်ခြင်းနဲ့စိတ်နဲ့ပတ်သက်ပြီး American ကာကွယ်ရေးဝန်ကြီး Ash Carter ကမေကွန်းထုတ်ခဲ့ပါတယ် American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကတော့ IS တပ်ဖွဲ့တွေကိုလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ်ရှင
်နိုင်ငံတကာကအတိအမှတ်ပြုခံထားရပြီးတော့ IS Islamic စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကိုခံနေရတဲ့လီဗီးယားအစိုးရရဲ့မြစ်တာရပ်ခံမှုကြောင့်အင်ကာနေမှာအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက် RF အဖွဲ့ချုပ်ကစီစဉ်လိုက်ပါတယ်။လေကြောင်းတိုက်ခတ်မှုအပါအဝင်ဒေတာရွေးမဟာမိတ်တွေရဲ့အကူအညီပေးဖို့တူဘော့ခ်မှာအခြေစိုက်တဲ့လီဗီးယားအစိုးရကစနေနေ့နှောင်းပိုင်းမှာအကူအညီတောင်းခံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဒေတာကန်ဒီပါဝင်တဲ့အဖွဲ့နဲ့ IS Islamic စစ်သွေးကြောအဖွဲ့တွေကြားတိုက်ခတ်မှုဖြစ်ပွားခဲ့ရမှာလူတွေဒါဇင်နဲ့ချီးပြီးတော့တေဆုံးခဲ့ပြီးတဲ့နောက်အခုလိုမိတ္တာရပ်ခံချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံရဲ့လူဦးရေအထူးထပ်ဆုံးပြည်နယ်ဖြစ်တဲ့ပန်ဂျပ်မှာအသေးခံဘုံးဖောက်ခွဲမှုကြောင့်လူပေါင်း14ဦးနဲ့အတူပြည်နယ်ရဲ့ပြည်ထောင်ဝင်ကြီးတေဆုံးခဲ့ပါတယ်မြို့တော်အစ္စလာမဘတ်နဲ့100ကီလိုမီတာအကွာမှာရှိတဲ့အထော့ခရိုင်ကပြည်ထောင်ဝင်ကြီးရှူဂျာကန်ဇာဒါရဲ့နေအိမ်အတွင်းမှာတနင်္ဂနွေနေ့ကဘုံးဖောက်ခွဲမှုဖြစ်ခဲ့ပြီးဝင်ကြီးတေဆုံးခဲ့တာပါအသေးခံဘုံဖောက်ခွဲသမားဟာဝင်ကြီးရဲ့နေအိမ်ခြံဝင်းအတွင်းကိုလုံခြုံရေးအဆောက်တွေတားမြစ်နေတဲ့ကြားထဲကနေအတင်းဝင်ရောက်ပြီးဘုံဖောက်ခွဲခဲ့တာကြောင့်လူပေါင်း30တဲမကတေဆုံးခဲ့တယ်လို့မျက်မြင်သက်သေတွေကတော့ပြောပါဗါ ပုံပေါက်ကွဲမှုဟာပြင်းထန်လွန်းလာကြောင်းအိမ်အဆောက်အုံတစ်ခုလုံးပြိုကျပျက်စီးခဲ့ပြီးရဲအရာရှိတွေအပါအဝင်ဒါဇင်လောက်ရှိတဲ့လူတွေဟာအုပ်ပုံအကျိုးပဲ့အပျက်စီးတွေအောက်မှာပြိမိပြီးသေဆုံးခဲ့ကြပါတယ်ရှင
်။ View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တာမြန်မာပိုင်းစီစဉ်ကတနင်္လာနေ့နန္ဒခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာပေးနေပါတယ်တောင်ဆူဒန်နိုင်ငံမှာလပေါင်း20ကြာဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်အဆုံးသတ်ရေးဥတီချက်နဲ့အီသီယိုးပီးယားနိုင်ငံမှာကျင်းပမဲ့ညဉ့်ညံရေးဆွေးနွေးပွဲတက်ရောက်ဖို့အတွက်တောင်ဆူဒန်သမ္မတဆယ်ဗာကီးယားဟာအီသီယိုးပီးယားနိုင်ငံကိုတနင်္ဂနွေနေ့မှာရောက်ရှိလာပါတယ်။တနင်္လာနေ့မှာကျင်းပမဲ့အစည်းအဝေးကိုတက်ရောက်နိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တဘုံအဖွဲ့တွေကဝေဖန်ပြစ်တင်ပြောဆိုမှုတွေထွက်ပြီးတော့တက်ရောက်ဖို့စီစဉ်ထားပြီးသားခီးစဉ်ကိုဖျက်သိမ်းခဲ့ပြီးနှစ်ရက်အကြာမှာမစ္စတာကီးယားဟာအက်ဒစ်အဘာဘာမြို့ကိုရောက်လာတာလည်းဖြစ်ပါတယ်။နောက်ပိုင်းမှာမစ္စတာကီးယားကအဲ့ဒီအစည်းအဝေးကိုမတက်ရောက်ခဲ့ရင်ညဉ့်ညံရေးလုပ်ငန်းစဉ်ကိုဆန့်ကျင်ရာရောက်မှာစိုးရိမ်တယ်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်ခင်ဗျာ။
တရုတ်နိုင်ငံတီယန်ဂျင်းမြို့ကအကြီးကျယ်ပောက်ကွဲမှုဖြစ်ခဲ့တဲ့ဂိုဒေါင်ကြီးထဲမှာအန္တရာယ်ရှိတဲ့ဆိုဒီယမ်ဆိုင်ယာနိုက်ဓာတုပစ္စည်းတွေတိုးလောင်ထားခဲ့တယ်ဆိုတော့ကိုတရုတ်အစိုးရကအတည်ပြုခဲ့ပါတယ်။ပောက်ကွဲခဲ့တဲ့နေရာတစ်ဝိုက်နေရာနှစ်နေရာမှာဆိုဒီယမ်ဆိုင်ယာနိုက်တန်ဂျင်းတရာကျော်ကိုတိုးလောင်ထားခဲ့တာဖြစ်တယ်လို့တရုတ်စစ်တပ်ဘေကျင်းစစ်ဒေသဆိုင်ရာဦးစီးချုပ်ဗိုလ်ချုပ်ကြီးရှီလူစီကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဗုဒ္ဓဘုနေညာကပောက်ကွဲမှုကြောင့်တေဆုံးသူအရေအတွက်ဟာလဲ112ယောက်ရှိသွားပြီလို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီထဲမှာမိသက်21ယောက်ထဲမနည်းပါတယ်လို့အစိုးရသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ပျောက်ဆုံးနေသူဟာ100နီးပါးရှိပြီး85ယောက်ကမိသက်သမားတွေဖြစ်ကြပါတယ်။ပောက်ကွဲမှုကြီးတွေဖြစ်ခဲ့တဲ့ဆက်မှုစုံထဲမှာနေထိုင်ကြသူတွေကိုမဖြစ်မနေရွှေ့ပြောင်းဖို့တရုတ်အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်ရှင်။
Republican Party ကနေတမရလောင်းအဖြစ်အမည်တင်သွင်းမှုအတွက်ထိတ်ဆုံးနေရာမှာရောက်နေတဲ့အင်အားချမ်းမြေစီးပွားရေးလုပ်ငန်းရှင်တထေးကြီး Donald Trump ကသူသာတမရအဖြစ်ရွေးခံရရင်အမေရိကန်နိုင်ငံအတွင်းမှာရှိနေတဲ့တရားမဝင်ဝင်ရောက်နေထိုင်သူတွေထွက်သွားရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။သူ့ရဲ့နိုင်ငံရေးအမြင်နဲ့ပတ်သက်ပြီးတော့ NBC သတင်းဌာနနဲ့ပြုလုပ်တဲ့ Meet the Press တွေ့ဆုံခန်းမှာ Mr. Trump ကအခုလိုပြောလိုက်တာပါ။အမေရိကန်ပြည်ထောင်စုအတွင်းမှာတရားဝင်ဆော်ရဲစာရန်အခိုင်အမာအထောက်အထားမရှိဘဲနဲ့နေထိုင်သူတွေကဆက်သက်တမ်းလောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။
တရင်လာနေမနေခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာခဲ့ကြတာပါခင်ဗျာ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်တနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရစေးဆိုင်ရာသဘောတူစာချုပ် NCA ကိုအစိုးရနဲ့လက်မှတ်ရေးထိုးမယ်လို့ကရင်မျိုးသားအစည်းအရုံး KNU ရဲ့အရေးပေါ်ဗဟိုအစည်းအဝေးကနေဆုံးဖြတ်လိုက်ပါတယ်အပြစ်ရစာချုပ်လက်မှတ်ရေးထိုးရမှာလက်နက်ခိုင်အဖွဲ့အားလုံးပါဝင်ရေးမှုကို KNU ကအသေးကိုင်းမထားဘဲလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ဒီလိုလက်မှတ်ရေးထိုးတာဟာ SD အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့သွေးဖီမှုမရှိဘူးလို့တိုင်းသားခေါင်းဆောင်တွေကပြောပါတယ်ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအင်ကတင်ပြပါမယ
်ဟုတ်ကဲ့ပါ KNU ခေါ်ကရင်မျိုးရာစည်းရုံးကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အမြဲတမ်းဗဟိုကော်မတီ၅ချိန်မြောက်အရေးပေါ်စည်းဝေးကနေဆုံးဖြတ်ချက်ချခဲ့တယ်လို့အထွေထွေသွေးညှိမှုဘသူစောကွယ်ထူးဝင်းကပြောပါတယ်
ကျွန်တော်တို့ SC နဲ့ UCCB ကိနိုင်ရှိရလာတဲ့ရလာပေါ်မှာဒီလိုပြစ်ခတ်ရစေသဘောတူစာချုပ်မူကြော်ရရပါမယ်နော်ဒီသဘောတူစာချုပ်မူကြော်ကိုကျွန်တော်တို့ပြင်ပြီးပြင်ရတဲ့အစည်းအရုံးကလက်ခံတယ်နောက်ပြီးတော့ဒါကိုလည်းကျွန်တော်လက်မှတ်ရေးထိုးပြီးတော့တစ်ခွက်ရင်းနေနေပေါ့လေဒါကျွန်တော်ပြင်ပြီးအဖွဲ့အစည်းကလည်းလက်မှတ်ရေးထိုးပြီးတော့ဒါအကောင့်ထဲပေါ်သွားဘူးလို့တခြားလည်းငါတို့လည်းအဖွဲ့အစည်းနဲ့အကောင့်ထဲပေါ်သွားဘူးလို့ကျွန်တော်တို့ဆုံးဖြတ်ပါတယ်
KNU နေနဲ့ဩဂုတ်လ14ရက်နေ့ကနေ15ရက်နေ့ထိကျင်းပပြုလုပ်တဲ့အရေးပေါ်ဗဟိုကော်မတီစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါ။တိုင်းဒါလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းတွေရဲ့တနင်္ဂနွေလုံးပြစ်ကတ်ရစေးရေးဆိုင်ရာအစီအမည်ညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ဖွဲ့ SD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ရဲ့ကိုယ်ကျေမြောက်ညှိနှိုင်းစည်းဝေးကနေရရှိလာတဲ့ရလဒ်တွေကို KNU အနေနဲ့သဘောတူလက်ခံတယ်လို့လည်းဆိုပါတယ်။ KNU အနေနဲ့အပြစ်ရစာချုပ်ရေးထိုးရမှာအကုန်လုံးပါဝင်ရေးမှုကိုအသေးမကိုင်းပဲလက်မှတ်ရေးထိုးသွားမှာဖြစ်ပြီးလက်မှတ်မရေးထိုးနိုင်တဲ့တိုင်းဒါလက်နက်ကင်ဖွဲ့စည်းတွေလည်းအစစ်စစ်ပါဝင်နိုင်ဖို့ကြိုးပမ်းသွားမယ်လို့အထွေထွေသွေးဤမှုပတူစောကွယ်သူဝင်းကအခုလိုဆွဲပြောပါတယ်
ကျွန်တော် SD ရဲ့နောက်ဆုံးစီးပွဲမှာအခုဒီလိုပြခိုင်ရတဲ့သဘောတူစာချုပ်နဲ့ပတ်သက်ပြီးတော့ကလောပါဝင်ရမယ့်ကိစ္စအပေါ်မှာတက်ကနေတော့ဆိုရရဲ့ထက်ကနေလက်ခံမခံတဲ့နေထားပေါ်မှာကျွန်တော်တို့ကဒါကိုဒီလိုကလောပါဝင်မှုအနေနဲ့ရတည်မလားနှုတ်မလဲကျွန်တော်တို့ကအခုလက်ရှိကလောပါဝင်မှုကိုအသေးမကန်ပဲနဲ့လက်မရေးထိုးပြီးတော့အပေါ်ကလောပါဝင်လာနိုင်တဲ့အစစ်အစစ်ပါဝင်နိုင်တဲ့အလေးထားနဲ့ဆက်သွားမလားဆိုတဲ့ကိစ္စအပေါ်မှာကျွန်တော်တို့ကလက်မရေးထိုးမယ်နောက်ပြီးတော့လက်မမရေးထိုးနိုင်တဲ့ဖွဲ့တွေဒီအစစ်အစစ်ပါဝင်နိုင်ဖို့တည်းလဲဝန်ဝဆောင်ရမယ်ဆိုတဲ့ဘောထံတုံးတပ်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။အခုလို KNU ကနေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးသူဖို့ဆုံးမြတ်တာဟာ SD ဖွဲ့ရဆုံးမြတ်ချက်နဲ့တူပြီမှုမရှိဘူးလို့ UNFC ခေါ်ညီညွတ်တော်တိုင်းသားလူမျိုးများ Federal Council ရဲ့ခေါင်းဆောင်သူဖြစ်သူဘူမူကြီးခေါ်ဥက္ကာကအခုလိုပြောပါတယ်
ကျွန်တော်အမြင်ကတော့မသွေးဖြစ်ဘူးဗျ။ဖုံးမယ်ဆိုတော့တပွဲချင်းဆုံးဖြတ်တယ်။ဘာတိုးတဲ့ချိန်မှာ15ပွဲထုံးတာ။15ပွဲကဖိတ်ပါရတာပြီးသားဖွဲ့တွေကတပွဲချင်းဆုံးဖြတ်တယ်။သွားတဲ့အချိန်ကျတော့15ပွဲမျက်နှာဆုံးပြီးထုံးတာ။အားလုံးဖိုက်ကြတာ15ပွဲတော့15ပွဲတစ်လုံးထုံးတယ်။ကြာရင်တော့မှဝနဲ့မင်္ဂလာကြမယ်။100% inclusive ကတော့မလွယ်သေးဘူးလို့ဆိုတာ။ကြောင်မျိုးမျိုးကြောင့်မလွယ်တော့။သူကပြီးမှပြည့်ရသားနဲ့မထိုးတဲ့ဖွဲ့ရှိတယ်လို့အပြင်မှာအပြင်းချင်းမခံလို့မထိုးတဲ့ဖွဲ့လည်းရှိတယ်။တချို့ဖွဲ့တွေကတော့ဒီ qualify မဖြစ်လို့မထိုးတာလည်းရှိတ
ယ်။ဩဂုတ်လ9ရက်နေ့မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေရဲ့ကိုကြည်မြောက်စီနီးပွဲတွင်ဇာချုပ်လက်မှတ်ရေးထိုးရမှာအလုံးစုံပါဝင်ရေးဆိုတဲ့အချက်တစ်ချက်ကလွှဲလို့ကျန်စာချုပ်ပါအချက်တွေအလုံးကိုသဘောတူညီချက်ရရှိခဲ့ပါတယ်။တိုင်းဒါလက်နက်ကိုင်ဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APFDF တို့ပါဝင်တဲ့ SC ဖွဲ့ထဲမှာ MCA လက်မှတ်ရည်သူဖို့အစိုးရဘက်ကနေလက်မခံနိုင်တဲ့အဖွဲ့တွေရှိနေတဲ့အတွက် SC ကိုယ်စားလှယ်ဖွဲ့တွေကနေဆက်လက်ဆွေးနွေးသွားဖို့လည်းရှိနေပါတယ်
။ VOA သတင်းတော့နိုင်ကွန်းအိမ်တင်ပြခဲ့တာပါ။အခုတော့အဲပကန်လေးချောင်းခီးစင်တွေဖျက်သိမ်းခဲ့တဲ့အကြောင်းကိုတင်ပြပါမယ်။မြန်မာနိုင်ငံတွင်းမြို့အတော်များများကိုလေရင်ခီးစင်တွေပြန့်တန်းနေတဲ့အဲပကန်လေချောင်းလိုင်းဟာတနင်္ဂနွေနေ့ကပြန့်တန်းမှုခီးစင်တွေကိုရုတ်တရက်ဖျက်သိမ်းခဲ့တာကြောင့်ခီးတွေတချို့ဒုက္ခရောက်ခဲ့ရပါတယ်။အဲပကန်လေရင်တွေမပြန့်တန်းတော့ပေမဲ့သူနဲ့ချိတ်ဆက်ထားတဲ့ Asia Wings လေချောင်းလိုင်းအပြင်အခြားလေချောင်းလိုင်းလေရင်တွေနဲ့လက်မှတ်ဝယ်ထားပြီးသားခီးတွေကိုတင်ပေးနေပါတယ်။ဘာကြောင့်အဲပကန်လေရင်ခီးစင်တွေဖျက်ခဲ့ရသလဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့မန်းအင်ဂျင်နိုင်ကပြောပြပါမယ်။
တနင်္ဂနွေမနက်ပိုင်းကစလို့အဲပကန်လေချောင်းလိုင်းကပြေးဆွဲနေတဲ့လေရင်ခီးစင်တွေကိုရုတ်တရက်ရက်လိုက်တယ်လို့ခီးသည်တွေနဲ့ခီးသွားလုပ်ငန်းလုပ်သူတွေကပြောပါတယ်။ရန်ကုန်ကနေမန္တလေးကိုသွားမဲ့ခီးသည်တယောက်ကရန်ကုန်မင်္ဂလာတုံလေဆိပ်ရောက်မှအဲပကန်လေရင်ခီးစင်တွေကိုရက်အကန့်အသတ်မရှိရွှေဆိုင်းလိုက်တယ်ဆိုတာကိုသိရတယ်လို့ VOA ကအခုလိုပြောပါတယ
်။မနက်ကသူတို့ check in လုပ်တော့လေ airline manager ကအဲ့ဒီလေဆိပ် airline manager ကသူတို့ဒီကိစ္စကလည်းဒီပေါ်နော်ဆိုတော့တခြား airline ကိုသွားမှဆိုပြီးတော့မှ air ပကံနဲ့ Asia Wings နဲ့ပေါ့အဲ့လိုပြောတော့ဟိုဘက် airline တွေသွားတော့ဟိုဘက် airline ဟာတွေကလည်းတခုမှမရှိဘူးဖြစ်နေ booking ကအကုန်ပြည့်နေ3ရက်ပေါ့3ရက်လုံးအကုန်ပြည့်နေတယ်ပြည့်နေတော့နေ့လည်းရောက်တော့ဒီ safe agent တွေကိုမေးတဲ့အခါကျတော့ air ပကံကစနစ်လောက်နားမယ်လို့ပြောရဲလို့ပြောနေတယ်ပေါ့နော်ဆိုတော့အပကံရုံကတော့ confirm တော့မပြီးသေးဘူးဒါပေမဲ့ agent တွေကတော့ပရောဆင်မှာသူတို့ရှိမှာ booking တင်လို့မရတဲ့ရှင်ပါဒီနေ့ရှိနေတာ
ဒီကနေ့တနင်္လာနေ့မှာလဲရန်ကုန်ညောင်ဦးအသွားအပြန်အဲပကံရဲ့ခီးစင်တွေအတွက်အဲမန္တလေးလေချောင်းလိုင်းနဲ့ပြောင်းပြီးစီစဉ်ပေးထားတယ်လို့မင်္ဂလာတုံလေစိတ်မှာရှိတဲ့အဲပကံဝန်ထမ်းတအုပ်က VOE ကိုပြောပါတယ်အဲပကန်လေရင်တွေအနေနဲ့လွန်ခဲ့တဲ့နှစ်အတွင်းမတော်တဆဖြစ်ရပ်တွေရှိခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လကလည်းရန်ကုန်မင်္ဂလာတုံလေစိတ်မှာလေရင်ဘိန်းချော်ရဲပြဿနာဖြစ်ခဲ့တာပါ။အဲပကန်လေချောင်းလိုင်းကလေရင်မြန်တချို့ပုံမှန်ကြန့်ခိုင်ဘေးကင်းမှုစစ်ဆေးတာတွေလုပ်နေတာရှိသလိုကျန်တဲ့လေရင်တွေကလည်းပြန်တန်းလို့မရတဲ့အခြေအနေတွေဖြစ်နေတာကြောင့်အခုလိုလေရင်ခီးစင်တွေကိုယာယီရထားတာဖြစ်တယ်လို့လေချောင်းလိုင်းနဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်။အဲပကန်ရဲ့လေရင်တွေမပြန်တော့ပေမဲ့သူနဲ့ခီးစင်မျှဝေကောက်ရှယ်လုတ်ထားတဲ့ Asia Wings လေချောင်းလိုင်းရဲ့လေရင်တွေနဲ့ခီးတွေကိုပို့ဆောင်ပေးသွားမယ်လို့လည်းသိရပါဗျ။အခုလိုခီးစင်တွေယာယီရပ်ထားတာကို Air Bagan လေချောင်းလိုင်းကတစုံတရာပြောခြင်းမရှိသေးပါဘူး။ အဲပကန်လေချောင်းလိုင်းကိုလွန်ခဲ့တဲ့ရှင်းနှစ်ကအရင်ဆက်ဆိုးရနဲ့နှိဆက်တဲ့စီးပွားရေးလုပ်ငန်းရှင်ဥတေဇစတင်တည်ထောင်ခဲ့တာဖြစ်ပြီးအမေရိကန်အစိုးရရဲ့စီးပွားရေးပိတ်ဆို့တန်းခတ်မှုတွေကိုခံထားရစေလေဖြစ်ပါတယ်။အဲပကန်လေချောင်းလိုင်းဟာမြန်မာနိုင်ငံတဝန်းရန်ကုန်မန္တလေးအပါအဝင်မြို့ပေါင်း20နီးပါးပြန်တမ်းပြေးဆွဲနေတဲ့လေချောင်းလိုင်းလေးဖြစ်ခဲ့ပါတယ်ရှင်
။မင်းအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။အခုကဆလို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။အရင်ဆုံးနားဆင်ရမှာကမြန်မာအရေးဆွေးနွေးခွင့်အစီအစဉ်ပဲဖြစ်ပါတယ်။အပြောင်းလဲဖြစ်စေခြင်းနဲ့ဆိုရင်အပြောင်းလဲဖြစ်အောင်ကိုယ်တိုင်ဖန်တီးရမယ်လို့ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်အမှတ်1လွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့5နှစ်အတွင်းတိုင်းဒေသကြီးလွှတ်တော်မှာမလုံနိုင်ခဲ့တာတွေကိုပြည်ထောင်စုလွှတ်တော်အဆင့်မှာဆက်လုပ်သွားခြင်းနဲ့အတွက်တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲထပ်ဝင်မယ်လို့ VOA နဲ့မင်းမြန်ကမှသူကပြောပါတယ်အမျိုးသမီးကိုယ်စားလှယ်တယောက်ဖြစ်နေတာကြောင့်ရောတတိပုဂ္ဂလကိုယ်စားလှယ်ဖြစ်နေတာကြောင့်ပါလွှတ်တော်ထဲမှာအခက်အခဲစိန်ခေါ်မှုတွေရင်ဆိုင်ကြုံတွေ့ရတယ်လို့ဒေါက်တာညိုညိုသိန်းကပြောပါတယ်ပြီးခဲ့တဲ့5နှစ်အတွင်းဘယ်လိုကိစ္စတွေကိုအောင်မြင်အောင်လုပ်ခဲ့နိုင်တယ်လဲရှေ့ဆက်ဘာတွေလုပ်သွားဖို့ရှိတယ်လဲဆိုတာတွေကိုရန်ကုန်ယုံ VOA ရဲ့တာဝန်ခံဒေါခင်ဆိုးဝင်းကဒေါက်တာညိုညိုသိန်းကိုတွေ့ဆုံမေးမြန်းထားပါတယ်ဒီတစ်ပတ်မြန်မာအရေးစွန့်ရေးကမှနားဆင်နိုင်ပါပြီ
မင်္ဂလာပါရှင
်မင်္ဂလာပါရှင်
ကျွန်တော်တို့ VOA American Tan D Studio ရုံးခန်းထဲကိုလာပြီးတော့တွေ့ဆုံမေးမြန်းခင်ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်
ဒေါက်တာဒေါညညိုသိန်းအနေနဲ့ဒီလာမယ့်2015ရွေးကောက်ပွဲမှာဒီဗဟန်းမြို့နယ်ကနေပြီးတော့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ပေါ့နော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ဝင်ရောက်ရွေးခံဖို့ဆုံးဖြတ်ပေးပြီးလို့ကြားရပါတယ်ရှင်။အဲ့ဒီဆုံးဖြတ်ချက်ကလေးနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းလေးရှင်းပြပေးလို့ရမလားရှင
်။ဟုတ်ကဲ့။အော်ကျမကတော့လေပုံမလုံးလင်းပြောရရင်ကျမဒီ2015ရွေးကောက်ပွဲကိုအစကမဝင်တော့ဘူးပေါ့နော်။ဟိုထားခဲ့တာပါ။ဒါပေမဲ့လည်းကျမတို့ဒါ NLD ကမိတ်ဆွေများကလည်းဖိတ်ခေါ်မှုကြောင့်ပေါ့နော်ကျမကိုဝင်ဖို့ဆုံးဖြတ်ပြီးတော့ဒါ NLD နဲ့လက်တွဲမယ်ဆိုဝင်ရောက်ခဲ့တာပါဒါပေမဲ့နောက်ဆုံးတော့အကြောင်းမျိုးကြောင့်ပေါ့နော်တတိပုဂ္ဂလအနေနဲ့အခုဝင်ပြိုင်မှုအနေထားဖြစ်လာတယ်ပေါ့နော်အဲ့တော့တတိပုဂ္ဂလနဲ့ဝင်ပြိုင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုကျမခက်ခက်ခဲခဲပေါ့နော်ဒါချခဲ့ရခြင်းဖြစ်ပါတယ်အဲ့တော့ပြည်သူလူထုရဲ့ဖိအားပေါ့နော်ကျမကိုလွှတ်တော်ထဲမှာမြင်ခြင်းနဲ့ပေါ့နော်လူတို့လူတန်းစားအတိအသင့်ရဲ့ဖိအားတွေကိုကျမမလွန်ဘလို့မှမလွန်ဆန်နိုင်ပါဘူး။တခါကျမအနေနဲ့လဲပေါ့နော်လွှတ်တော်ထဲမှာကျမအများကြီးဒါလှုပ်ဆရာတွေအများကြီးချန်နေပါလေတဲ့။ကျမလွှတ်တော်တတန်း၅နှစ်တာကာလအတွင်းမှာပေါ့နော်။တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်။ဖွဲ့စည်းပုံအခြေခံဥပဒေရဲ့အတားအဆီးတွေကြောင့်ပေါ့ကျမမလုံနိုင်ခဲ့တာတွေကိုကျမပြည်ထောင်စုအစ်စင်မှာသွားပြီးတော့လှုပ်ဖို့အတွက်လဲကျမအနေနဲ့ဒါအများကြီးတာဝန်နေရှိသေးတယ်လို့ခံယူတဲ့အတွက်ကြောင့်မလို့အခုလိုမျိုးပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ပေါ့နော်ဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ခဲ့ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့ပါဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီ NLD ကနေပြီးတော့ဒီဒေါက်တာညညိုသိန်းရဲ့ဒီလျှောက်လာကိုပေါ့နော်ကိုယ်စားလှယ်လောင်းအဖြစ်နဲ့တင်သွင်းတဲ့လျှောက်လာကိုဘာကြောင့်ပယ်လိုက်တယ်ဆိုတာကိုသူတို့အကြောင်းပြချက်ရှိပါလားရှင
်အဲကျမကတော့ဒီပေါ့နော်ဩဂတ်စ်လ3ရက်နေ့မှာကျမအနေနဲ့တဖို့လုံးမှုဆောင်အဖွဲ့ကိုဒါမိကုန်းလေးကျမစုံစမ်းမေးမြန်းခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ပြည်သူလူထုကကျမကိုမေးလို့ပါ။ဆီအမကဘာကြောင့် NLD ကကိုစလေလောင်းစီးရင်ကရင်ပယ်တာလဲဆိုတော့ဆီအမမမေးကြည့်ဘူးလားဆိုတော့အဲ့တော့ကျမလည်းမိကုန်းမေးမြန်းရတာပေါ့နော်။စုံစမ်းမေးမြန်းမှုတာဝန်ရှိလို့ကျမစုံစမ်းမေးမြန်းခဲ့ပါတယ်။ဒါပေမဲ့လည်းဟိုတမတ်ကာလတစ်ခုအထိပေါ့နော်။ကျမဒါဖြေကြားချက်မရတဲ့အတွက်ကြောင့်မလို့ကျမဒါဒီကိစ္စကိုပြည်ပုံကားကြပြီးတော့ပဲပေါ့နော်ကျမသတိပုဂ္ဂလအနေနဲ့ပဲဝင်ပြိုင်မှုဆုံးဖြတ်ခဲ့တာပါ
နောက်တစ်ခုသိချင်တာကလေဒီလွှတ်တော်တက်တန်း5နှစ်အတွင်းမှာပေါ့နော
်
ဒီရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ကိုကိုးစားပြုပြီးတော့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဆွမ်းဆောင်ခဲ့တာတွေကိုဒီအများပြည်သူကနေထောက်ခံချက်တွေအများကြီးရတာလေကျမတို့သတင်းတွေမှာသိပါတယ်ကျမတို့ကိုယ်တိုင်လည်းတွေ့မြင်နေတာပါအဲ့တော့အဲ့ဒီတက်တန်းတစ်လျှောက်မှာကိုအဆိုပြုခဲ့တဲ့ဟာကိုထောက်ခံတင်ပြခဲ့တဲ့ဟာပေါ့နော်အောင်မြင်မှုရခဲ့တဲ့အတိုင်းအတာတစ်ခုထိတော့အောင်မြင်မှုရတာရှိသလိုမျိုးမအောင်မြင်ခဲ့တဲ့ဟာလည်းအများကြီးပဲပေါ့နော်အဲ့တော့ကျွန်မအဲ့ဒီမှာမှတ်မှတ်ရရလေးပေါ့ဒီရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ဒေါက်တာဒေါညိုညိုသိန်းရဲ့ဆောင်ရွက်ချက်ကလေးတွေပေါ့နော်အဲ့ဒီအပေါ်မှာဒေါက်တာညိုညိုသိန်းအနေနဲ့ဘလို့သုံးသပ်လို့ရလဲရှင်ဒါအောင်မြင်ခဲ့တယ်လို့ယူဆလားဘလို့ယူဆပါလဲ
အော်ကျွန်မကတော့လေရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်မတို့ပြည်သူလူထုအနေနဲ့အောင်မြင်မှုကြီးကြီးမားမားရရှိခဲ့တယ်လို့ခံယူထားပါတယ်အခုတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ပြန်လည်အကောင့်ထည့်ဖို့ကြိုးစားတာပဲပေါ့နော်။ဒါပေမဲ့ကြိုးစားပြီးမဲ့လည်းပဲပေါ့နော်။စီးမဲ့ကမ်းမဲ့ပေါ့နော်။ဘယံပတာတော့လှုပ်လို့မရတော့ပါဘူး။ဥပဒေနဲ့စီးမြင်းနဲ့ပေါ့နော်။လွှတ်တော်ကိုတင်းတင်းတင်ထိုက်တာတွေတင်းပြီးတော့ တင်တာစီကံချက်တွေနဲ့အညီဒါဆောင်ရွက်ရမှာဖြစ်ပါတယ်အဲ့တော့ဒီမြို့သစ်စီမံကိန်းကိုအကောင့်ထဲဖော်ရင်တောင်မှဒီအကောင့်ထဲဖော်တာကိုပေါ့နော်တာဝန်ယူပြီးဆောင်ရွက်ရမယ်ဆိုရနောက်အစိုးရဖြစ်တယ်နောက်အစိုးရဖြစ်တဲ့အတွက်ကြောင့်မလို့ကျမအနေနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာအစိုးရကိုမေးမြန်းခဲ့တဲ့မေးခွန်းတွေကိုအခြေခံပြီးတော့နောင်တိုင်းဒေသကြီးလွှတ်တော်ကရန်ကုန်တိုင်းလွှတ်တော်ကနောက်အစိုးရကိုမေးခွန်းပေါင်းများစွာဆက်လက်မေးမြန်းနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ကျမဟာမြို့သစ်စီမံကိန်းအတွက်ဆိုလို့ရှိရင်တကယ်ကိုမျိုးစီကောင်းနေပေါ့နော်အစိုးရကိုဒါကျမတို့ထိန်ချောင်းဖို့မျိုးစီကောင်းနေကျမချက်မှတ်ပေးခဲ့ပြီးဖြစ်ပါတယ်နောက်လွှတ်တော်တက်တန်းမှာပါဝင်တဲ့ပြည်သူ့ဘက်တော်သားများကဆက်လက်ပြီးတော့အစိုးရကိုရန်ကုန်တိုင်းအစိုးရကိုဒီမျိုးသစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ထိန်ချောင်းသွားနိုင်မယ်လို့ယူဆပါတယ်ဒါကြောင့်မလို့ဒီစီမံကိန်းဟာအခုပြန်လဲအကောင့်ထဲဖော်ဖို့စူးစမ်းနေသည်ဖြစ်တော်လဲပဲပြည်သူလူထုတကယ်အတွက်ပေါ့နော်တကယ်အကျိုးရှိမဲ့စီမံကိန်းတစ်ခုဖြစ်လာအောင်ပေါ့နော်ဘယ်အစိုးရပဲတက်တယ်ပေါ့နော်နောက်လာမဲ့လွှတ်တော်ကထိန်းချောင်းသွားနိုင်မဲ့အနေအထားရှိတဲ့အတွက်ကြောင့်မလို့ဒါအောင်မြင်တယ်လို့ပဲကျွန်မပြောရမှာပါ
ဟုတ်ကဲ့ပါနောက်ဒီရွှေကုန်ပြည်ပုံနဲ့မနီမွေးမှာတည်ရှိမဲ့ဒီစောက်လုတ်ဖို့လုတ်ခတ်လုတ်ခဲ့တဲ့ဒီဒဂုံစစ်တီစီမံကိန်းပေါ့နော်အဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့လေဒေါ်ညိုသိန်းဒေါက်တာညိုသိန်းတော်တော်လေးအားထုတ်ခဲ့တယ်လို့ကြားရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့နောက်ဆုံးအခြေအနေလေးပေါ့ပြောပြပေးပါအောင်ရှင
်အဲဒီရွှေဒဂုံစစ်တီတော်ပတ်ဝန်းကျင်မှာရှိတယ်ပေါ့တိန်ကုန်းဒရကုန်းမြေနားမှာရှိတဲ့စီမံကိန်းတွေအကုန်လုံးပေါ့နော်ဒီစီမံကိန်းတွေကိုရပ်ဆိုင်းပေးဖို့ကိစ္စကိုကျွန်မကလွှတ်တော်မှာလွှတ်တော်ရဲ့ဥပဒေတွေအရပေါ့နော်အစိုးရကြီးကဒါတင်ထားခဲ့ရတာပေါ့ဟိုပေါ့တချို့မီဒီယာတွေမှာပေါ့နော်တချို့သောပုံကိုယ်တွေကပြောဆိုပြီးရေပန်းစားလက်အိဆာတွေမတိုင်ခင်ကလေးကပေါ့ကျွန်မလွှတ်တော်မှာအကြာကြီးချိုတင်ထားတဲ့ကိစ္စဖြစ်တယ်ဒါပေမဲ့လွှတ်တော်ရဲ့စီမင်းစီကန်းတွေအရာကျွန်မကပြင်ပကိုထုတ်ဖို့ပြောကြားနိုင်ခဲ့ခြင်းမရှိဘူးပေါ့နော်ဟိုကျွန်မအဆိုတင်ထားတဲ့ကိစ္စကိုပေါ့အဲ့တော့ဒီအဆိုကိုကျွန်မတို့ဒီပြီးခဲ့တယ်ပေါ့နော်ဒါရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးတင်ပြတဲ့အခါမှာပေါ့နော်အဲ့တော့ကျွန်မအနေနဲ့ပြင်းပြင်းထန်ထန်ဒီစီမံကိန်းတွေကိုကန့်ကွက်ခဲ့ပါတယ်အဲ့တော့ကန့်ကွက်ခဲ့ပြီးမှလည်းထုံးစံအတိုင်းပဲပေါ့နော်ကျမတို့ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ကကျမရဲ့ကန့်ကွက်ချက်တွေကိုလက်မခံပါဘူးဒီစီမံကိန်းတွေဟာပြည်ထောင်စုအစိုးရလောက်တာဖြစ်တယ်ရန်ကုန်တိုင်းအစိုးရသိရှိခြင်းမရှိပါဘူးဆိုပြီးတော့ကျမရဲ့အဆိုတွေကိုပယ်ချခဲ့ပါတယ်သို့တော်လည်းပဲကျမဘက်ကရင်ပြည်သူလူထုဘက်ကရင်မရက်တဲ့မီဒီယာတွေရဲ့ကျေးဇူးကြောင့်ပေါ့နော်ဒီကိစ္စအတိုင်းသိပြည်သိကိစ္စဖြစ်ပါတယ်ဒါကြောင့်မလို့လဲဒါတချို့သောအစုအဖွဲ့များပေါ့နော်ဒါတန်ကတော်များဦးဆောင်တဲ့အဖွဲ့တွေကဆက်လက်ပြီးတော့ဒီကျမလွှတ်တော်ထဲမှာမပြီးဆုံးခဲ့တဲ့တာဝန်ကိုဆက်လက်ယူပြီးတော့ပေါ့နော်အပြင်မှာဒါလူလူလူရန်စာပေါင်းစုံနဲ့တိုက်ပွဲဆင်နွှဲတဲ့အခါမှာအခုလိုမျိုးစီမံကိန်းကြီးတစ်ခုလုံးရပ်ဆဲသွားသည့်အထိဖြစ်သွားတဲ့အတွက်ကြောင့်မလို့ကျမတို့ဒီနော်ကျမတို့ရဲ့ဒီရွှေတကုံစီတီတော်မြန်ကြီးကိုကျမတို့ဒါကာကွယ်နိုင်ခဲ့ပြီဖြစ်ပါတယ်အဲ့ဒီအတွက်လည်းကျမကဒါဘဝတစ်လျှောက်လုံးမှာပေါ့နော်အမြဲတမ်းဂုဏ်ယူနေမယ့်ကိစ္စဖြစ်ပါတယ်
ဟုတ်ကဲ့ပါဒေါက်တာညညိုသိန်းအနေနဲ့ပေါ့နော်ကိုကိုတိုင်းလည်းအမျိုးသမီးဖြစ်တဲ့အမျိုးသမီးဖြစ်တဲ့အပြင်ကိုဒီအမျိုးသားတွေအများစုလွှမ်းမိုးနေတဲ့ဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတူရီမမမမရက်တည်ခဲ့တယ်ပေါ့အဲ့ဒီအခါမှာဒီပြပြင်ပြောင်းလဲရေးကိုမလိုလားတဲ့လူတွေရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့လည်းဟိုဒေါက်ညညိုသိန်းရဲ့ဒီပြောင်းလဲဖို့တွန်းအားပေးနေတဲ့တွန်းအားတွေကိုပေါ့နော်ဟိုချို့ဒီမကြိုက်နှစ်သက်တာမထောက်ခံတဲ့လူတွေရှိမှာပေါ့နော်အဲ့တော့စိန်ခေါ်မှုတွေနဲ့အများကြီးတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ကျွန်မကြားသိကျမကြားခဲ့မှုပါတယ်ပြီးတော့လေချင်းချောက်တာတွေတောင်မှခံခဲ့ရတယ်လို့ဆိုပြီးတော့တချို့သတင်းတွေကပြောပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံလေးနဲ့ပတ်သက်လို့ဗာများပြောခြင်းပါလေရှင
်အာကျမရဲ့ဒီလွှတ်တော်တက်တန်းတစ်လျှောက်မှာပေါ့နော်ကျမဒါမမေ့နိုင်တဲ့ဖြစ်ရက်တွေအများကြီးဒါလွှတ်တော်ထဲမှာရှိခဲ့ပါတယ်တနေ့ချရင်တော့ပေါ့နော်ဒါတွေကိုလည်းပြန်ပြီးတော့ပြောနိုင်တဲ့အခွင့်အရေးတွေရလာမယ်လို့ကျမထင်ပါတယ်အဲ့တော့စိန်ခေါ်မှုတွေကတော့အများကြီးပါပဲတော့အထူးသဖြင့်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဟိုကျမကိုဟိုမထီလေးစားပေါ့နော်မထီလေးစားနီးမြို့မြို့နဲ့ချိန်ချောက်တာတွေကိုကျမကဒါကြုံခဲ့ရပါတယ်ဒီအနုနီးနဲ့ချိန်ချောက်တာပေါ့နော်အချမ်းနီးနဲ့ချိန်ချောက်တာပေါ့နော်ဒီဘက်ကနီးနဲ့ချိန်စီးပွားရေးကချိန်ချောက်တာပေါ့နော်လူမှုရေးနဲ့ချိန်ချောက်တာပေါ့နော်အာချိန်ချောက်တဲ့ဒါအသက်အနောက်ဆုံးအဆင့်ဆိုရင်ကျမမြို့သစ်စီမံကိန်းပြီးတဲ့ကာလမြို့သစ်စီမံကိန်းအဲကိစ္စဖြစ်နေတဲ့ကာလတွေဆိုရင်ကျမအသက်အန္တရာယ်အထိချိန်ချောက်တာတွေပါဖြစ်တယ်ပေါ့နော်အဲ့တော့နောက်ပိုင်းမှာလည်းပဲဒီ2015ရွေးကောက်ပွဲဝင်လို့ရှိရင်တော့ဘာဖြစ်မယ်ညာဖြစ်မယ်ဆိုတော့ဒီချိန်ချောက်တန်တွေအထိလည်းစတိုက်လာခဲ့ပါတယ်ဒါပေမဲ့ကျမကတော့ပေါ့နော်ကျမဒါဆုံးဖြတ်တာမိသားရှိပါတယ်လူဆိုတော့ကျမတို့လူဆိုတော့တသက်မှာတစ်ခါပဲသိရတာပေါ့နော်အဲ့တော့ကျမကတော့စတိုက်ပဲပေါ့နော်မှန်တယ်ပြည်သူ့ကြိုးစားပွဲဘက်ကပဲပေါ့နော်မကျမဆက်လက်ရက်တည်ပြီးတော့ဒါကာကွယ်သွားမယ်လို့ကျမဒါတန်းနေတန်ချက်ထားတယ်ကျမ2010ရွေးကောက်ပွဲဝင်တုန်းကလည်းကျမပြည်သူလူထုကိုပြောခဲ့တာရှိပါတယ်ကျမရဲ့ message ကအပြောင်းလဲလိုချင်ရင်အဲ့ဒီအပြောင်းလဲကိုကိုယ်တိုင်ဖန်နေပါပေါ့နော်ကျမတို့ဒါအင်္ဂလိပ်လိုဆို be the change ပေါ့နော် U1 ပေါ့နော်အဲ့တော့အပြောင်းလဲကိုလို့ချင်ရင်ကိုယ်တိုင်ပြောင်းလဲမှာဖြစ်မယ်ပေါ့ကျမတို့ကတန့်ရှင်းတဲ့အစိုးရလိုချင်လို့ရှိရင်ကိုယ်တိုင်တန့်ရှင်းတဲ့ပုဂ္ဂိုလ်ဖြစ်အောင်နေဖို့ကတော့အမတန်အရေးကြီးတယ်ပေါ့နော်ဒါဟိုခြားစားမှုကင်းတဲ့အစိုးရလိုချင်ရင်ကျမတို့လွှတ်တော်တွေကလည်းခြားစားတဲ့ခြားစားမှုကင်းတဲ့လွှတ်တော်ကိုယ်စားလှယ်တွေဖွဲ့ထားတဲ့ဒါလွှတ်တော်ကြီးဖြစ်ရမယ်ပေါ့နော်အော်တခါတစ်ချိန်တည်းမှာပဲကျမပြောခဲ့တာရှိတယ်ပေါ့နော်ကျမကိုမေးတယ်2010ရွေးကောက်ပွဲတော့အန်တီရွေးကောက်ခံရလို့ရှိရင်ကျွန်တော်တို့အတွက်ဘာလုပ်ပေးမှာလဲဆိုတော့ကျမအဲ့ကလေးကပြောတယ်ကျမဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးဒါပေမဲ့ဒါဒီ material ဘိုင်းကကျမဘာမှဒါကြီးတွေစောက်တာလို့လမ်းကြီးတွေဖောက်တာလို့ဒါမျိုးတွေစီစီကြီးကြီးလုပ်ပေးနိုင်မှာမဟုတ်ဘူးဒါပေမဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုအာဏာပိုင်များကချိုးဖောက်ခဲ့တယ်ရှိတော့ပြည်သူပြည်သူချင်းဖြစ်တဲ့ကိစ္စဆိုရင်တော့ကျမဝင်ရောက်ဆွတ်ဖက်ဖို့ခဲရင်မယ်တကယ်လို့ပြည်သူတွေရဲ့အကျိုးစီးစွာအကျိုးစီးပွားရှင်တို့ရဲ့အကျိုးစီးပွားကိုအာဏာပိုင်ကချိုးဖောက်တာဆိုရင်တော့ကျမကရှင်တို့နဲ့အတူလက်တွဲပြီးကျမတိုက်ပွဲဝင်မယ်ဆိုတော့ကျမအဲ့ဒီ message ကိုကျမပြည့်ပြည့်တတ်တာပေးခဲ့တယ်အဲ့ဒီမူအတိုင်းပဲကျမရဲ့ဒီ9နှစ်လွတ်တော်9နှစ်သက်တမ်းကိုလည်းကျမဒါဖျက်ဆီးတာဖြစ်ပါတယ်လူတို့ရဲ့အကျိုးစီးပွားထိခိုက်တဲ့ကိစ္စမှန်သမျှကိုစီမံကိန်းအကောင့်ထဲပေါ်တဲ့သူကဘလောက်ပဲသူ့ရဲ့နောက်မှာဘလို့အင်အားကြီးပုဂ္ဂိုလ်ကြီးများရှိရှိကျမတဆိုင်မှတ်မှတ်တာကန့်ကွက်ခဲ့ပါတယ်ဒါထောက်ပြခဲ့တယ်ဝေဖန်ခဲ့တယ်ဒါကြောင့်မလို့ဒါကျမတို့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့အစိုးရရဲ့စီမံကိန်းတွေတော်တော်များများကဒါဖြစ်မလာခဲ့ပါဘူးအဲ့တော့ပြည်သူအကျိုးစီးပွားကိုကျမကဒီနည်းနဲ့ပေါ့နော်ကျမကာကွယ်နိုင်ခဲ့တယ်လို့ကျမဒါယုံကြည်ပါတယ်
ဟုတ်ကဲ့ပါဒီရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာလည်းတခြားအမျိုးသမီးလွှတ်တော်အမတ်တွေတခြားပါတီတွေကအမျိုးသမီးလွှတ်တော်အမတ်တွေလည်းရှိပါလိမ့်မယ်အဲ့ဒီအမျိုးသမီးလွှတ်တော်အမတ်အချင်းချင်းမှာရောကုညီရိုင်းပင်းမှုရှိပါလားရှင
်အဲ့ဒါကတော့လေဟိုမျိုးပုံပုံလင်းလင်းပြောရရင်တော့အဲ့ဒီကျမရဲ့ဟိုအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ကျမတို့စီမှာ6ဦးပဲရှိတာပေါ့နော်အဲ့တော့6ဦးပဲရှိတော့သူတို့အတီးတီးတီးကျမလိုပေါ့နော်ဟိုတတိပုဂ္ဂလမဖြစ်ဘူးပေါ့နော်ကျမကတော့တတိပုဂ္ဂလ2012တည်းကဖြစ်လာတဲ့အခါကျတော့ပို့ပြီးလွတ်လပ်တယ်ဟိုပါတီရဲ့စီမင်းနေမူဝါဒတွေကိုကျမကလှည့်ကြည့်စရာမလိုဘူးပေါ့နော်အဲ့တော့ကြံသောကျမရဲ့မိတ်ဆွေတငယ်ချင်းများကတော့သူတို့မှာပါတီကပေါ့နော်ပါတီကချက်မှတ်ထားတဲ့စီကန်းတို့စီမင်းတို့မူဝါဒတွေကိုသူတို့ကလိုက်နာရပါတယ်လိုက်နာရတဲ့အခါကျတော့ပေါ့နော်အတော်တော်များများပေါ့နော်ကျမရဲ့အဆိုတွေမှာကျမရဲ့ထောက်ခံချက်တွေကြည့်လိုက်လို့ရှိရင်အမျိုးသမီးတွေကထောက်ခံသူဆိုလို့အမြဲတမ်းတဦးပဲပေါ့နော်ရှိပါတယ်အဲ့ဒါကတော့အမျိုးသားဒီမိုကရေစီပါတီတစ်ကပါအာဒေါ်ဆန်းဆန်းမြင့်ပါကျမကြီးအေးစုတင်ပါတယ်အဲ့
တော့ဘာပဲပြောပြောအခုလာမဲ့ဒီလွတ်တော်ရွေးကောက်ပွဲမှာများနိုင်ရခဲ့မယ်ဆိုလို့ရှိရင်လည်းတတိပုဂ္ဂလအနေနဲ့ကပိုပြီးလွတ်လပ်မယ်လို့ကျမယူဆပါတယ
်ကျမလည်းအဲ့ဒါကိုပိုပြီးဟိုဖြစ်ပါတယ်ဟိုသဘောကျပါတယ်သို့တော်ပေါ့နော်ကျမစိုးရီတင်တဲ့အခါကျတော့ပေါ့နော်ကျမပါတီတစ်ခုကမဟုတ်တဲ့အတွက်ကြောင့်မဟုတ်လို့ပေါ့နော်လွတ်တော်ထဲမှာကျမရဲ့ agenda ပေါ့ကျမရဲ့ issue လွတ်တော်ရဲ့ agenda ထဲမှာပါအောင်စူးစမ်းဖို့ကတော့အတော်ခက်ပါတယ်။တတိပုဂ္ဂလကိုယ်စားလှယ်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်။ဒါလွှတ်တော်ရဲ့အာဂျင်နာတွေထည့်တဲ့အခါမှာအင်အားကြီးတဲ့ပေါ့နော်။ပါတီတွေပေါ့နော်။အဲအနိုင်ရတဲ့ပါတီတွေကိုဦးစားပေးပြီးအာဂျင်နာထဲမှာထည့်ခြင်းအပြင်ကျမရဲ့ issue တွေပေါ့နော်။မဝင်ပါလဲပေါ့နော်။အာဂျင်နာထဲမှာမဝင်ပါလဲစိုးရိမ်ရတဲ့အန်တီရတော့ရှိပါတယ်။သို့တော်လည်းပဲကျမရဲ့အားတန်ချက်ကကျမလွှတ်တော်ထဲမှာမပြောနိုင်ရင်လည်းပဲလွှတ်တော်ပြင်ပမှာနှီးမျိုးမျိုးနဲ့ပြောဆိုတင်ပြနိုင်တဲ့အခွင့်အရေးကိုကျမကမရရရအောင်ယူနိုင်တဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူအကျိုးစီးပွားကိုကျမကတော့လွှတ်တော်အတွင်းကရောလွှတ်တော်ပြင်ပကရောတောက်လျှောက်ပြောနေနိုင်မှာဖြစ်ပါတယ်လွှတ်တော်လည်းရောက်ခိုင်းရင်တော့ပို့ပြီးတော့ကောင်းတာပေါ့လေ
ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျမလည
်းတော်ကင်စိုးဝင်းတင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုနားဆင်ကြရတာပါခင်ဗျာအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလောအထူးခြားစံပြသတင်းစတာတွေကိုလိုင်းလူမီတာ32 40 50နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်အားပေးနေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော့ကြီးမနေ့6နိုင်ခွဲရှိပါပြီ VOA American Tan ရဲ့တရင်လာနေမနေ့ဖက်အစည်းအဝေးကိုမနေ့9နိုင်အထိလိုင်းနိုမီတာ30နဲ့40 50နဲ့လိုင်းလက်190တို့ကနေဆက်လက်တင်ဆက်သွားပါမယ်အခုဒုတိယနိုင်ခွဲအစည်းအဝေးမှာတော့မြန်မာပြည်မှပေးစာများကဘာတလွားဒူးကြားစမ်းပြားသတင်းအစည်းအဝေးနဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ထုတ်လွှင့်တဲ့အခါမှာတော
့ယူကဝဲမှာ NLD အမတ်အများစုအနိုင်ရခဲ့ရင်ဒေါ်ဆန်းစုကြည်ဟာသူရဥရှင်မန်ဦးဆောင်တဲ့ဗီခိုင်မျိုးပါတီနဲ့မဟာမိတ်ဖွဲ့ပြီ
းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပါရှင်ဖီဝီကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောရေးပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့အစာတွေကိုပြောပြပေးသွားခြင်းပါတယ်။ဆီယမ်မဒေါခင်မျိုးသက်ခင်ဗျာဆိုပြီးတော့တိတ်ပန်တဲ့ဤပညာကဏ္ဍကိုအားပေးတဲ့သောရရှင်မိုက်မောင်ရေးလာတဲ့အစာတွေကိုပြောပြခြင်းပါတယ်ရှင်။
ပြီးခဲ့တဲ့ဇွန်လ6ရက်ရေဒီယိုကတိတ်ပန်တဲ့နီးပညာကဏ္ဍမှာပလတ်စတစ်အကြောင်းနားထောင်ခဲ့ရလို့ဗဟုသုတအတော်ရရှိခဲ့ပါတယ်။မေးချင်တာလေးတစ်ခုကဆီယမ်မဒေါ်အေးကြီးကိုတဆင့်မေးပေးပါခင်ဗျာ။မြန်မာပြည်ရဲကအကျော်တွေထဲမှာရေတန့်ဘူးကွန်တွေထဲ့ကျော်နေတာတွေကျွန်တော်တို့စားသုံးသူတွေအတွက်ဘလို့အန္တရာယ်ရှိနိုင်ပါသလဲခင်ဗျာ
။ဒီသောရရှင်တွေကအကျော်ကျွတ်အောင်လို့ရေတန့်ဘူးကွန်တွေထဲ့ကျော်နေတာဘလောက်အန္တရာယ်ရှိပါလဲဆိုတော့မေးလာတာပါဟုတ်ကဲ့ဒီကိစ္စကစိတ်ဝင်စားစရာပါနော်ဟိုတနေ့ကလည်း Facebook မှာတွေ့လိုက်ပါတယ်ဟိုဒီသတင်းမှန်မှန်မှန်တော့ကျွန်တော်တို့ဘက်ကလည်းအတည်ပြုလို့မရပါဘူးဒါမဲ့လေဒီလက်ဖက်မှာစားတဲ့အကြော်စုံတွေကိုကြော်တဲ့အခါမှာအဲ့လိုမျိုးဟိုတဘာဝမဟုတ်တဲ့အရာတွေကိုအကြော်ကျွတ်အောင်လို့ထဲ့ကြော်တဲ့အတွက်ကြောင့်မလို့ဆိုပြီးတော့ဒီအကြော်ကိုရေစိမ်းကြည့်လိုက်တဲ့အခါမှာအယောင်ဖြူဖြူတွေထွက်လာတာကိုဓာတ်ပုံနဲ့တင်ထားလို့တွေ့လိုက်ရပါတယ်မြန်မာနိုင်ငံနိုင်ငံရေးလောကကသတင်းထုတ်နဲ့ပတ်သက်ပြီးတော့ Facebook မှာရေးလာကြတဲ့သောရရှင်ရဲ့အမြင်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်ကိုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ဖြောပြပေးကြပါမယ်ရှင်။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းရဲ့ထိတ်ဆုံးကိုပထမဆုံးသတင်းပတ်မှာတန်ပြီးတော့ဝင်တဲ့သချင်းလေးနဲ့ဖြောပြပေးကြပါမယ်။အင်္ဂလန်ကလက်ရှိနာမည်အကြီးဆုံး boy band တစ်ခုဖြစ်တဲ့ One Direction အဖွဲ့ရဲ့၅ချက်မြောက်ဒေးတပြားမှာပါတဲ့သချင်းဖြစ်ပါတယ်။ဒီသချင်းကို2015ဇွန်လလကုန်31ရက်နေ့မှာစတင်ဖြန့်ချိလိုက်တာဖြစ်ပြီးတော့အရင်ကအဖွဲ့ဝင်၅ယောက်ရှိနေရာကနေပြီးတော့ Zayn Malik 2015မတ်လမှာအဖွဲ့တွေကနှုတ်ထွက်သွားလို့၄ယောက်အဖွဲ့ဖြစ်သွားပြီးတဲ့နောက်မှာအခုသချင်းကပထမအဦးဆုံးထွက်တဲ့သချင်းဖြစ်ပါတယ်။ဒီသချင်းကထွက်ထွက်ချင်းမှာပဲ UK, Ireland, ပြင်သစ် Austria, Australia နဲ့ New Zealand တို့မှာအကောင်းဆုံးတေးသချင်းစည်းရင်းရဲ့ number 1ကိုချိန်ခဲ့ပါတယ်။ Billboard Hot 100တေးစည်းရင်းမှာတော့တန်းပြီးတော့ number 3နေရာကိုရသလို American ပြည်အောင်စုကအမှုပညာရှင်မဟုတ်ဖ ೇನೆ ဒီမှာသချင်းထွက်ထွက်ချင်းအယောင်အယဆုံးတေးသချင်းစည်းရင်းနေရာကိုရခဲ့ပါတယ်။ One Direction ရဲ့သချင်းသစ် Drag Me Down ဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါရှင်။ I've got fire for a heart I'm not scared of the dark you've never seen it look so easy I got a river for a soul and baby you're a boat baby you're my only reason if I didn't have you there would be nothing left the shell of a man that could never be his best if I didn't have you would never see the sun you taught me how to be someone yeah all my life you stood by me When no one else was ever behind me All these lights, they can't blind me With your love, nobody can drag me All my life, you stood by me When no one else was ever behind me Down.
အခုတော့သောရရှင်တွေကိုဒီသတင်းပတ်အတွင်းမှာအများကအထူးစိတ်ဝင်စားနေတဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစာတွေကိုပြောပြပေးသွားကြပါမယ်။ကျမတို့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကဒီ VOA ကနေပြီးတော့အထူးခြားဖြတ်သတင်းဆိုပြီးတော့နေပြည်တော်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဌာနချုပ်လုံခြုံရေးအခြေအနေရှုပ်ထွေးဆိုတဲ့ကောင်းစဉ်နဲ့ဒီနေပြည်တော်ကအပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဌာနချုပ်မှာပါတီညီလာခံနဲ့ကိုယ်စားလှယ်လောင်းများတွေ့ဆုံပွဲပြီးခြေနေတွေတင်းမာမှုရှုပ်ထွေးဖြစ်ပွားနေပါတယ်ဆိုပြီးတော့တင်ဆက်ပေးလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်နဲ့အများကြီးတုံ့ပြန်ရေးသားလာကြတဲ့ထဲမှာသောရရှင်တချို့ရဲ့မှတ်ချက်လေးတွေကိုပြောပြပေးစင်ပါတယ် Facebook မှာနေမင်းဟန်နေဆိုတဲ့အကောင့်နဲ့သောရရှင်က
တကယ်အကြီးချင်းရှိပြီးတိုင်းပြည်ကိုစီးရင်တွေထက်ကကင်မဲ့သူကိုမျောလင့်နေတယ်တကယ်လှုပ်ပေးမဲ့သူတက်ပါစေဘယ်ပါတီမဆိုဖြစ်နိုင်ရင်အိုဘားမားလိုတော်တဲ့သူကိုဂျိုးမကြီးရဲ့သူမျိုးတက်စီချင်တယ်အခုပြိုင်တဲ့သူတွေထက်ပါပါစေ
နောက်ထပ်သူ့ရဲ့သဘောထားပြောထားတဲ့သောရရှင်ကတော့ပမာထက်ဆိုတဲ့သောရရှင်ဖြစ်ပါတယ
်ပါတီကိစ္စပါတီကရှင်းပါစေစစ်တပ်ကကောင်းနေဝင်ပါတာတဘာဝမကြဘူးရဲနဲ့လည်းမဆိုင်ပါဘူးပါတီကိစ္စပါတီကရှင်းလွတ်တော်ကိစ္စလွတ်တော်မှာရှင်းပေါ့နေရတကာဝင်မပါစေချင်ဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့တင့်လွင်ဆိုတဲ့သောရရှင်ကလည်
းနောက်ခွေကနေကြိုးကင်နေသူရှိလို့ရှင်အဲ့ဒီပုံကူကိုတော့ပြောချင်ပါလေမသေးခင်တိုင်းပြည်နယ်ပြည်သူလူထုရဲ့အကျိုးကိုကြည့်ပေးပါလို့တသက်လုံးကိုယ့်ရဲ့မိသားစုကိုယ့်အနာကိုယ့်စည်းဝါးကိုကြည့်ခဲ့လှုပ်ချင်တာတွေလှုပ်ခဲ့ပြီးပဲတော်သင့်ပါပြီတိုင်းပြည်နယ်ပြည်သူလူထုအတွက်တစ်ချက်ကလေးမသေးခင်ကြည့်သွားပါလို့တည်သွားတော့လေကိုနဲ့အတူဘာပစ္စည်းဘာအာဏာဘာဂုံးမနောက်ဘဝကိုပါမသွားတဲ့အတူတူနာမည်ကောင်းလေးချိန်ထားဖို့စိတ်ကူးလိုက်စမ်းပါလို့
ဒါကဒီ Facebook မှာဒီကျမတို့ပထမအဦးဆုံးတင်ပေးလိုက်တဲ့ကြားဖြတ်အထူးသတင်းဆိုပြီးတော့နေပြည်တော်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဌာနချုပ်လုံခြုံရေးအခြေအနေရှုပ်ထွေးဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေသူရဲ့အမြင်တွေကိုတုံ့ပြန်ရေးသားလာကြတာပါနောက်ပိုင်းမှာကျမတို့ဆက်ပြီးတော့တင်ဆက်ပေးတဲ့အလားတူသတင်းတစ်ပုဒ်ကတော့ဒီမြန်မာနိုင်ငံကကျမတို့ VOA သတင်းတောက်ကိုမိုးစောတင်ဆက်တဲ့မြန်မာပြည်မှာဖြစ်ပေါ်နေတဲ့လက်ရှိအာဏာရပါတီတွေအပြောင်းလဲတွေကြောင့်ရွေးကောက်ပွဲပေါ်မှာတက်ရောက်မှုဖြစ်လာမှာကိုနိုင်ငံရေးပါတီခေါင်းဆောင်တွေကအစိုးရနေကြပါတယ်အဓိကကအစိုးရစစ်တပ်နဲ့အာဏာရပါတီတပေါင်းနဲ့ဖြစ်နေတာကြောင့်ရွေးကောက်ပွဲကိုတရားမျှတပြီးတော့လွတ်လပ်မှုရှိပါမလားဆိုပြီးတော့စိုးရိမ်နေကြပါတယ်ဆိုပြီးတော့မင်းမြန်းတင်ဆက်ထားတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့တချို့စာတွေကိုကောက်နှုတ်ပြီးတော့ဖော်ပြပေးကြပါတယ်ကိုဇော်လင်းဆိုတဲ့သောရရှင်ကတော့ဒီလောက်ရက်ကနိုင်ငံရေးသမားတွေအားလုံးကိုစိန်ခေါ်လိုက်တဲ့သဘောပါဆိုပြီးတော့အခုလိုရေးလာပါတယ်
။နိုင်ငံရေးပါတီနိုင်ငံရေးသမားအားလုံးကိုစိန်ခေါ်လိုက်တဲ့သဘောပါပဲ။ပါတီတွင်းတော်အကန့်လိုဖြစ်လာရင်ဆွဲစီသေးတာ။တခြားတွေအတွက်တော့စာဖွဲ့မယ်မထင်ဘူး။ရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်လင့်နေရင်အဲ့ဒီမျှော်လင့်ချက်တွေကိုမြောင်းနှဲတာကန့်ချထားခဲ့ပါ။ရွေးကောက်ပွဲဖြစ်လာဖို့တော့ဆုတောင်းရတော့မယ်အနေထားပဲ။ဒေသတလောက်ကတော့သူတို့လက်ထက်ကလွဲပြီးဘယ်သူမှလွှဲပေးမှာမဟုတ်ဘူး။မကျေနပ်လို့ထကြွရင်ကျောင်းသားလေးတွေကိုသာစံနမူနာကြည့်ပါအေးအေးဆေးဆေးစီတန်းပြီးပညာရေးနဲ့ပတ်သက်တာတွေတောင်းတဲ့ကလေးတွေတောင်ချမ်းသာမပေးတာပုံကန်တယ်လို့လို့လို့ကတော့ဘာပြောကောင်းမလဲတတိသာထားကြပြီးတော့မိုးပေါ်ထောင်ပစ်ခဲ့ရင်တော့ဒုတ်တွေမှာမျက်စိမပါဘူးဘလို့ပဲဖြစ်ဖြစ်လင်းလင်းရဲ့စဒုဋ္ဌတော်လန်ရေးပေါ့ဗျာအခုမှခံကြရတာမှမဟုတ်ပဲလွတ်လပ်ရေးကတိုက်ယူမှရတဲ့အင်္ဂလိပ်လက်အောက်သာပြန်နေဖို့ကောင်းတော့တယ်မှန်ပါတယ်ဒါဟာတည်တည်လေးမဟုတ်ပါလို့စဉ်းစားစီခြင်းပါလေပမာကြီးကိုလည်းထိုးပေါက်ဖို့ဝင်လေးမှမဟုတ်ပါလို့ထပ်ဆင့်ထောက်ခံပြရစီကျွန်တော်တို့ပြည်သူတွေသတိကြီးကြီးထားရမယ့်အချိန်ကြာလာပါပြီ
ဒါကကိုဇော်လင်းသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ကိုကျော်မိုးဆိုတဲ့သောရရှင်ကလည်းပါတီရင်းဘို့ဦးစီးချုပ်ကင်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
်ပါတီရင်းဒီမိုကရေစီမရှိရင်ဘို့ဦးစီးချုပ်ကင်မှုတွေများရင်အဖွဲ့အစည်းအတွင်းမှာအပြည့်မှုတွေကြီးမားစေပြီးတော့စနစ်တကျဖြည့်ရှင်းတာမျိုးတဲ့အင်အားသုံးဖိအားပေးအကြက်ကင်တာတွေအာဏာလုမှုတွေဖြစ်စီပါတယ်။ဒါကြောင့်ဒီချုပ်ရောကြံ့ခိုင်ရေးပါတီဗဟိုဦးစီးချုပ်ကင်မှုတွေရှော့မှာဖြစ်ပါတယ်။ပါတီတွင်းမှာဒီမိုကရေစီပေးရမယ်လောလောဆယ်မှာတော့ဗဟိုချုပ်ကင်မှုတွေကပါတီကိုမူဝါဒအရမဟုတ်ဘဲလူပေါ်ခြေခံတဲ့ပုံကိုရေးအရတိဆောက်နေတာမျိုးအန္တရာယ်များပါတယ်။ပြိုကွဲဖို့လွယ်ပါတယ်။
သောရရှင်ဟင်းစုံကတော့အခုလိုအဖြစ်အပျက်တွေကြောင့်နိုင်ငံရေးကရှုပ်ထွေးလာကြည်လာလို့မထင်စေချင်ပါဘူးဆိုပြီးတော့အခုလိုမျိုးသူ့ရဲ့သဘောထားကိုရေးလာပါတယ်ရှင်
။နိုင်ငံရေးကမရှုပ်ထွေးပါဘူးပါတီအရေးကသာရှုပ်ထွေးနေတာပြည်သူတွေကောင်းစားရေးနိုင်ငံတော်ကြီးတိုးတက်ရေးဆိုတာခမားတို့ကောင်းထဲမှာတခုမှထည့်မစင်စားထားဘူးဆိုတာကျွန်တော်တို့ပြည်သူတွေသိလိုက်ပါပြီဗျာ
။ဒါကကျမတို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတင်ဆက်ပေးခဲ့တဲ့အထူးသတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေ Facebook မှာတုံ့ပြန်ရေးသားလာကြတဲ့အထက်ကတချို့ကိုဖော်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA သတင်းတင်ဆက်မှုတွေကိုရေဒီယိုရုံမြင့်တန်ကြားပေါ်မှာသာမက Facebook မှာပါသတင်းတွေကိုလည်းဖတ်ရှုလို့ရတဲ့အပြင်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းကြည့်ရှုအားပေးလို့ရပါတယ်ရှင်။သောရရှင်နေရေးလာတဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်။ မတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ချိန်နေနေပဲကျန်တော့တာမလို့တေးတောင်းလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးချင်ပါတယ်။ကျွန်တော်နာမည်နန်းဝင်းပါဆိုတဲ့သောရရှင်က VOA ကိုဒါဒုတိယအကြိမ်စာရေးတာပါတဲ့။ပထမအကြိမ်ကအစာကိုလည်းထုတ်လွှင့်ပေးလို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ပထမတော့ကကျွန်တော်စာပို့မဲ့ရုံးကကွန်ပျူတာကမြန်မာဖွန့်အခက်ရှိလို့အင်္ဂလိပ်လိုရေးပြီးတော့ပို့လိုက်မိတာ။ကျွန်တော်အစာကိုဘာသာပြန်ထုတ်လွှင့်ပေးလို့အရန်ဝမ်းသာရပါတယ်။ကျေးဇူးလည်းတင်ပါတယ်ထုတ်လွှင့်ပေးတဲ့အတန်ဖိုင်ကိုလည်းသူဒေါင်းလုဒ်လုပ်ပြီးတော့တင်ထားပါတယ်တဲ့ဒီသောရရှင်ကိုနန်းဝင်းကတချင်းတစ်ပုတ်လောက်တောင်းကျင်လို့ပါဆိုပြီးတော့ VOA ဝိုင်းတော်သားတွေနားထောင်ဖို့နဲ့မကြသေးခင်9လပိုင်း25ရက်နေ့ကပဲလက်ထပ်သွားတဲ့ကျွန်တော်ရဲ့တငယ်ချင်းမတ်စုမြတ်ဝေနဲ့ဒေါက်တာကျော်မင်းအောင်တို့နှစ်ဦးသားနားဆင်ဖို့အတွက်နန္ဒာအေယာတည်ဆူထားတဲ့နှလုံးသားမှာအားလုံးရှိတယ်ဆိုတဲ့တချင်းလေးတောင်းဆိုခြင်းပါတယ်တဲ့ဟုတ်ကဲ့ပါဒီတပတ်တော့ဒီသောရရှင်တောင်းဆိုထားတဲ့နှလုံးသားမှာအားလုံးရှိရဲဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်ရှင်နားဆင်ကြပါအောင်နော
်ကိုတယောက်တည်းရှိတဲ့ဆင်းရဲသောနှလုံးသားနိုင်ငံကြီးခေါင်းမိုးဘောက်ကထိုးကြတဲ့လနဲ့ခြေရောက်ရင်ရိုင်လေတော့မဲ့တင်လေးရဲ့ချီနဲ့နေဖို့အစင်ပြေနိုင်တဲ့ကိုဘဝအတိုင်းပဲခွဲပင်နိုင်စံပန်းလေးတွေတို့တွေ့ကြောင်မညွန်းနိုင်နေနဲ့ဗျာလေးတစ်ပုဒ်ထက်နူးညံ့နဲ့မိန်ကလေးငယ်ကိုခွဲဝါခီးရန်နဲ့ချစ်ကူနဲ့ဗလန်ငယ်စီခြင်းနဲ့ဗလာဒီမာနဲ့ဦးလာမိန်ကလေးချီလည်းလို့ရွှေကောသောခင်ခံတော်လေး
ဆူမြဝင်းနဲ့ဒေါက်တာကျော်မင်းအောင်တို့နှစ်ဦးသားနားဆင်ဖို့အတွက်မင်္ဂလာတက်လက်ဆောင်တောင်းဆိုလာတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ညာတော့လေအမြင့်ဆုံးမှာဘီမန်လေးတစ်ပါးဖြစ်စေကွယ်။ချစ်လေးရဲ့ဒီလိုမင်းတို့ကိုထားရဲ့
တနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာအခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်သတင်းစာဆရာဦးစီသူအောင်မြင့်ကပြည်ကင်ဖြိုးဂိုင်းကနတိုက်ပွဲနဲ့ဒေါအောင်ဆန်းစုကြည်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြမှာပါ VOA မတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းတမတော်နဲ့အစိုးရအဖွဲ့ပေါင်းပြီးပြည်ခံပြိုးပါတီရဲ့ခေါင်းဆောင်မှုကိုပြောင်းလဲလိုက်ပါပြီ။အာဏာရပါတီကိုအပြည့်အဝပြန်ပြီးထိန်းချုပ်လိုက်တာမျိုးလည်းဖြစ်ပါတယ်။ ပြည်ခံပြုတ်ပါတီခေါင်းဆောင်ပိုင်းကိုအပြောင်းလဲလုပ်ပြီးနောက်ပြည်သူတွေစိတ်ဝင်စားဆုံးကိစ္စနှစ်ခုရှိပါတယ်။အဲ့ဒါကသူရဥရှိမန်းရဲ့ကံကြမ္မာဘယ်လိုဆက်ဖြစ်လာမှာလဲ။နောက်ပြီးသူရဥရှိမန်းနဲ့အလွန်ရင်းနှီးတဲ့ဒေါန်ဆန်းစုကြည်နဲ့ NLD ပါတီရှေ့ဘာဆက်လုပ်ကြမှာလဲဆိုတဲ့ကိစ္စပါ။ကုရပတ်ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ဩဂုတ်လ13ရက်နေပြည်တော်ပြည်ခံပြုတ်ဌာနချုပ်မှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့အသက်တာဝန်ယူလိုက်တဲ့အတွင်းရေးမှူးအဖွဲ့ဝင်တွေကသူရဥရွှေမန်းဟာပါတီခေါင်းဆောင်မဟုတ်တော့ပေမဲ့တာမန်ပါတီဝင်ဆက်ဖြစ်နေသေးတယ်။ပါတီကိုကိုစားပြုပြီးဖြူးမြို့နယ်ကနေအမတ်လောင်းဖြစ်စည်ရင်သွင်းထားတာလည်းအတီးဖြစ်နေသေးတယ်။ဒါရီမကပြည်ထောင်စုလွှတ်တော်နိုင်ကပြည်သူလွှတ်တော်ဥက္ကဋ္ဌတာဝန်ကိုလည်းဆက်ယူထားဆဲဖြစ်တယ်လို့ဆိုပါရယ်။ဒါပေမဲ့ဩဂုတ်လ14ရက်နေ့တို့အစိုးရပိုင်းသတင်းစာတွေမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြည်ထောင်စုလွှတ်တော်နိုင်ကစီကိုလွှတ်တော်အမတ်တွေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့လေးချိန်မြောက်အကြောင်းကြားစာပေးပို့ထားတဲ့သတင်းဖော်ပြလာပါတယ်။ပြောရရင်တက်မတော်နဲ့အစိုးရဘက်ကနေသူရဥရွှေမန်းကိုအမတ်တွေကိုပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအသုံးပြုပြီးတော့ဖြစ်စေအခြားနည်းလမ်းတစ်ခုခုသုံးပြီးဖြစ်စေသူရဥရွှေမန်းကိုဓာတ်ရိုက်ဖိအားပေးပြီးဖြစ်စေလွှတ်တော်အမတ်လွှတ်တော်နိုင်ကတီတူလွတ်တော်ဥက္ကဋ္ဌတာဝန်တွေကနေဖယ်ရှားဖို့စူးစမ်းကြလိမ့်မယ်ဆိုတာကတော့ယုံမှားတန်တရာဖြစ်စရာမရှိပါဘူး။အလားတူပြည်ခိုင်ပြိုးပါတီမှာသူရဥရွှေမန်းခေါင်းဆောင်အဖြစ်ကနေဖယ်ရှားခံရတဲ့အရေးခင်းဖြစ်တာကိုအကြောင်းပြပြီး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလည်းဩဂုတ်လ14ရက်နေ့မှာစတင်မဲ့ရှမ်းပြည်နယ်တောင်ပိုင်းပအိုဒေသခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။နေပြည်တော်မှာဖြစ်နေတာဟာကြီးကျယ်တဲ့ကိစ္စလွှတ်တော်ကလည်းကြရက်ရိုက်ခတ်နိုင်တယ်။လာမယ့်ရွေးကောက်ပွဲကိုလည်းကြရက်ရိုက်ခတ်နိုင်တယ်လို့ NLD ခေါင်းဆောင်ဦးဝင်းထိန်ကသူရဥရွှေမန်းပြည်ခိုင်ပြိုးပါတီခေါင်းဆောင်အဖြစ်ကနေဖယ်ရှားခံရတာကိုရည်ညွှန်းပြီးပြောပါရယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ပါတီခေါင်းဆောင်တွေနဲ့ဆွေးနွေးကောင်းဆွေးနွေးနိုင်ပါရယ်
။ပြီးခဲ့တဲ့နှစ်ကထွက်ပေါ်ခဲ့တဲ့သတင်းတစ်ပုဒ်ကိုအားလုံးမှတ်မိကြပါလိမ့်ဦးမယ်လို့ထင်ပါရယ်။ရွေးကောက်ပွဲမှာ NLD အမတ်အများစုအနိုင်ရခဲ့ရင်ဒေါန်ဆန်းစုကြည်ဟာသူရဥရှိမန်းဦးဆောင်တဲ့ပြည်ခိုင်ပြိုးပါတီနဲ့မဟာမိတ်ဖွဲ့ပြီးသမရနေရာရအောင်ကြိုးစားမယ်အစိုးရဖွင့်နိုင်အောင်လုပ်မယ်ဖွဲ့စည်းပုံတွေကပုံမှန်59စလုံးကိုမပယ်ဖျက်နိုင်သေးတဲ့အတွက်ဒေါ်စုအနေနဲ့သူရဥရှိမန်းကို NLD ပါတီကသမရလောင်းအဖြစ်တင်မြှောက်မယ်ဆိုတဲ့သတင်းပါဒီသတင်းနဲ့ပတ်သက်ပြီး NLD ခေါင်းဆောင်တချို့ကမီဒီယာတွေကိုညှင်းဆိုခဲ့ပေမဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကတော့အဲ့ဒါဟာလုံးဝမဖြစ်နိုင်ပါဘူးသူရဥရှိမန်းကို NLD ကသမရလောင်းအဖြစ်ထောက်ခံပေးဖို့လုံးဝစိတ်ကူးမရှိပါဘူးဆိုတာမျိုးဒီကနေ့ထိယတိပြညင်းဆိုတာမရှိခဲ့ပါဘူးဘယ်လိုပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်နဲ့သူရဥရှင်မန်းတို့နှစ်ယောက်ကတော့အလွန်ရင်းနှီးတဲ့ဆက်ဆံရေးတည်ထောင်နိုင်ခဲ့ကြပါတယ်အချိန်များစွာတည်တံ့တွေ့ဆုံဆွေးနွေးကြပါတယ်သတင်းစာရှင်းလင်းပွဲကတော့အတူလုပ်ခဲ့ကြတာပါနိုင်ငံကောင်းကျိုးအတွက်ဆိုရင်ဘယ်သူနဲ့မဆိုပူပေါင်းပြီးလှုပ်သွားမယ်ဆိုတာမျိုးနှစ်ယောက်စလုံးကပြောဆိုခဲ့ကြပါတယ်နောက်ဆုံးကုန်ကုန်ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးကာလတုန်းကသမရဥသိန်းစိန်နဲ့သူ့အစိုးရအဖွဲ့ကိုပြည်ခံပြိုးပါတီကနေဖယ်ရှားပြစ်မဲ့ဥပဒေကြမ်းပြည်သူ့လွှတ်တော်ကအတီးပြူရမှာတော့ဒေါန်ဆန်းစုကြည်နဲ့ NLD အမတ်တွေဟာသူရဥရှိမန်းတို့ဘက်ကထောက်ခံပေးပေးခဲ့ကြပါတယ်ပြောရရင်2012ကြားဖြတ်ရွေးကောက်ပွဲအပြီးဒေါန်ဆန်းစုကြည်နဲ့သူရဥရှိမန်းတို့နှစ်ယောက်နီးကပ်ရင်းနှီးလာသလောက်ဒေါန်ဆန်းစုကြည်နဲ့သမရဦးသိန်းစိန်ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဝေးကွာသွားခဲ့တဲ့အနေအထားမျိုးတွေ့မြင်ကြရပါတယ်တနည်းပြောရရင်ဒေါန်ဆန်းစုကြည်ဟာသူရဥရှိမန်းဆိုတဲ့လွှတ်တော်ဥက္ကဋ္ဌစစ်ဘိုလ်ဟောင်းလူပုဂ္ဂိုလ်တယောက်နဲ့ပဲရင်းနှီးသွားပြီးတိုင်းပြည်ရဲ့တကယ့်အရေးကြီးတဲ့တပ်မတော်နဲ့တော့ဝေးကွာသွားတာတွေ့မြင်ရပါတယ်
။တကယ်တော့နိုင်ငံမှာလိုအပ်နေတာအမျိုးသားပြန်လည်ရင်ကြားစေရေးပါ။အမျိုးသားပြန်လည်ရင်ကြားစေရေးဆိုတာဟာတပ်မတော်နဲ့ပြည်သူပြန်လည်ပေါင်းစည်းရေးတနည်းပြောရရင်တပ်မတော်ခေါင်းဆောင်တွေနဲ့လူထုခေါင်းဆောင်ပြန်လည်ရင်ကြားစေဖို့ပါ။ဒီအတွက်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဘက်ကအမြဲတစေစ조사ရမှာကတပ်မတော်နဲ့နှိဆက်ဖို့တပ်မတော်ကိုစီရင်နေဖို့ပါ။ဒါပေမဲ့တကယ်လက်တွေ့ဒေါအောင်ဆန်းစုကြည်ဟာသမရဖြစ်ရေးအာတီတဆန္ဒပြင်းပြလွန်းနဲ့သူရဥရွှေမန်းနဲ့နီးစပ်အောင်စ조사ရင်းသူရဥရွှေမန်းနဲ့သမရဦးသိန်းစိန်အကြားသူရဥရွှေမန်းနဲ့တက်မတော်အကြားဖြစ်ပွားနေတဲ့ဂိုင်းကန္နတိုက်ပွဲတွေဝင်ပါလို့ပါမှန်းမသိခြေလန်းတွေကျွံသွားတဲ့အနေအထားရောက်သွားတာတွေ့ကြရပါတယ်အခြားတစ်ဖက်မှာတော့ဒေါအောင်ဆန်းစုကြည်ဟာလာမယ့်ရွေးကောက်ပွဲမှာတဘာဝမဟာမိတ်တွေဖြစ်တဲ့တိုင်းရင်းသားတွေနဲ့တောင်ညှိနှိုင်းအပေးယူလုပ်နိုင်တာမတွေ့ရပါဘူးဆရာနာရှင်ရဲ့ဒဏ်ကိုအတူတကွခံခဲ့ကြရတဲ့ပြည်သူလူထုကလည်းထောက်ခံအားပေးတဲ့88မျိုးဆက်လိုအဖွဲ့အစည်းမျိုးနဲ့လည်းအကွဲအပြဲတွေအဖြစ်ခံခဲ့ပါသေးတယ် ဒေါ်ဆန်းစုကြည်အဲ့ဒီလိုဖြစ်ရတာဟာတစ်ဖက်ကသူရဥရွှေမန်းလိုလူပုဂ္ဂိုလ်မျိုးနဲ့နီးစပ်အောင်စ조사ရင်တကယ့်မဟာမိတ်တွေနဲ့ဝေးကွာသွားစေတယ်လို့ပါတီတွင်းကလူတချို့ကထင်မြင်ယူဆတာကိုတောင်တွေ့ရပါတယ
်ဘယ်လိုပဲဖြစ်ဖြစ်ခုဆိုသူရဥရွှေမန်းဟာပြည်ခံမျိုးပါတီခေါင်းဆောင်တယောက်မဟုတ်တော့ပါဘူးလွှတ်တော်ဥက္ကဋ္ဌအဖြစ်ဆက်ရှိနေသေးပေမဲ့အဲ့ဒီအခြေအနေမရေရာမသေးကြတော့ပါဘူးဒီအတွက်ဒေါ်ဆန်းစုကြည်ဘာလုပ်မလဲစဉ်းစားသုံးသပ်ဖို့လိုပါပြီအဖြစ်သင့်ဆုံးကတော့အာနာယစေဥစုတွင်ဂိုင်းကနာတိုက်ပွဲတွေကနေခက်ခွခွာနေပြီးကိုယ့်ရဲ့သဘာဝမဟာမိတ်တွေနဲ့ပြန်လည်ပေါင်းစည်းမိအောင်ကြိုးစားသင့်ပါတယ်ဒါအပြင်သူရောက်ရှင်မန်းလို့လူပုဂ္ဂိုလ်တယောက်ထဲနဲ့မဟာမိတ်ဖွဲ့ခဲ့တဲ့လုပ်ရည်တွေကိုပြန်သုံးသပ်ပြီးတမတော်နဲ့အမျိုးသားပြန်လည်ရင်ညာစီရရအောင်ဆက်ကြိုးစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တွင်သာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါခင်ဗျာ
။အနာရပြည်ခံပြိုးပါတီတွင်မှထိတ်တန့်ကောင်းဆောင်သူတော်ဦးရွှေမန်းကိုဖယ်ရှားလိုက်တဲ့အထိအကွဲပြဲတွေပေါ်ပေါက်ခဲ့ပါတယ်။ရွေးကောက်ပွဲတွေကျင်းပဖို့3လလောက်လိုမှပေါ်ပေါက်ခဲ့တဲ့ပြည်ခံဖြိုးပါတီတွင်ကအာဏာလွန်ဆွဲပွဲတွေကြောင့် NLD လိုတခြားပြိုင်ပွဲနိုင်ငံရေးပါတီတွေအတွက်အားသာချက်ဖြစ်လာနိုင်ပါသလား။ဒါမှမဟုတ်အာဏာကိုပိုစုစည်းထားတဲ့အနာရပါတီအဖြစ်နဲ့ကြံနိုင်ငံရေးအင်အားစုတွေအတွက်ကြက်တဲတဲ့အခြေအနေမျိုးကိုဥတီသွားနိုင်ပါသလားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုဒိုင်မပါဝင်နိုင်သူတွေအနေနဲ့လဲစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
နာမည်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအမံသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတော့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။ကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြမှာပ
ါ။အိတ်ထဲထဲသေးသွားလို့ရမယ်ဝော့ကားလို့ခေါ်တဲ့တကူစားမတ်တရက်လိုက်သွားလို့ရမယ်တေယူပို့ဆောင်ရေးယင်တမျိုးဂျပန်နိုင်ငံတိုကျိုမြို့ရဲ့လမ်းတွေပေါ်မှာတွေ့လာရတော့မှာပါ။ကိုကိုအားမော်တာကုမ္ပဏီကကူနီယာကိုစာတိုနဲ့အဖွဲ့ဟာလစ်သီယမ်ဘက်ထရီအသုံးဝော့ကားလို့ခေါ်တဲ့စကိတ်ပုံစံယင်ကိုတီထွင်လိုက်တာဖြစ်ပါတယ်။အလူမီနီယံသတ္ထုနဲ့ပြုလုပ်ထားတဲ့ဒီဝော့ကားဟာအိမ်တွင်းသုံးနဲ့အပြင်သုံးပေါ်မူတည်ပြီး၄ပေါင်ကနေ၆ပေါင်လောက်ပဲလေးပါတယ်။ဒီဆက်လေးဟာအမြင်မှာပေါ်ပါပြီမယ်လို့ခိုင်ခန့်ပြီးအလေးချိန်ပေါင်265ပေါင်အထိတည်ဆောင်နိုင်ပါတယ်။၃နာရီလောက်အားသွင်းထားရင်တနာရီ၆မိုင်ကျော်နှုန်းနဲ့9မိုင်ကျော်ခရီးကိုသွားနိုင်ပါတယ်။ဒီငို့အသုံးပြုဖို့ကအရန်ကိုရွှေရှင်ပြီးစီးတဲ့သူဟာဒီအပြားပေါ်တက်လိုက်တာနဲ့သူ့ဖာသာသူသွားပါတယ်အပေါ်ကဆင်းလိုက်တာနဲ့ရင်ကရက်သွားပါတယ်ကိုယ်ချင်းရင်တော့ကိုသွားချင်တဲ့ဘက်ကိုအလေးချိန်ဖိပေးလိုက်ရုံပါပဲအကောင်းဆုံးအချက်ကတော့ရင်ရန်နာမယ့်နေရာရှာစရာမလိုပဲအိတ်ထဲထည့်ပြီးယူသွားနိုင်တာပါလာမယ့်ဆောင်းကာလမှာ Kickstarter အင်တာနက်စာမျက်နှာမှာဝယ်ယူလိုသူတွေအနေနဲ့ငွေကြိုပေးမှာယူနိုင်ပြီးအမေရိကန်ဒေါ်လာ800လောက်ကျသင့်မယ်လို့ခန့်မှန်းထားပါတယ်ရှင်
နိုင်ငံတကာအာဂါသခန်းကအာဂါသယင်မှုတွေဟာအာဂါသထဲမှာစိုက်ပျိုးထားတဲ့အရွက်တွေကိုပထမဦးဆုံးတနင်္လာနေ့ကစားခဲ့ကြပါတယ်။အာဂါသထဲမှာစိုက်ပျိုးရေးလှုပ်လာနိုင်တဲ့အတွက်လူတွေအနေနဲ့အာဂါသထဲခရီးသွားတဲ့အခါအချိန်အကြာကြီးသွားနိုင်တော့မှာပါ။ဥမာအင်္ဂါဂျိုခရီးရှည်သွားမဲ့အာဂါသယင်အတွက်လိုအပ်တဲ့အထောက်အကူပစ္စည်းတွေကိုကဘာမြေကနေပြန်ပြီးတော့မထောက်ပံ့နိုင်ရင်အခုလိုအစားတောက်စိုက်ပျိုးမှုဟာအသက်ရှင်ဖို့အတွက်အရေးကြီးတဲ့အစိတ်ပိုင်းဖြစ်လာတော့မှာပါလို့ယင်မှုတဦးကပြောပါတယ်။ဒီအနီရောင်ရှိတဲ့ဆက်လက်ရက်တွေကိုအထူးအပင်စိုက်ပျိုးတဲ့ဘူးထဲမှာစိုက်ထားပြီးဒီဘူးကို SpaceX ကုန်တင်ယာဉ်နဲ့ပို့ဆောင်ခဲ့တာပါအစ်စ်တွေကိုမြေကြီးနဲ့မြေဩဇာတွေပါဝင်တဲ့အပင်ပေါက်နိုင်တဲ့အထုပ်ထဲမှာထည့်ထားပြီးအာကာသထဲမှာရေလောင်းလို့မရနိုင်တဲ့အတွက်အထူးရေလောင်းစနစ်နဲ့အပင်ရဲ့အောက်ခြေအထုပ်ကလေးတွေကနေရေငုပ်တွေကိုထည့်ပေးတာပါ33ရက်ကြာအပင်ပေါက်ကလေးအရွယ်ရောက်တဲ့အထိစိုက်ပျိုးပြီးတဲ့အခါမှာတော့အစားအသောက်တန့်ရှင်းစီတဲ့အဝတ်နဲ့တုပ်ပြီးစားသုံးခဲ့ကြတာပါမနေ့ကစိုက်ပျိုးထားတဲ့အပင်တွေကိုတော့အစားအသောက်အန္တရာယ်ကင်းရေးစစ်ဆေးဖို့အတွက်ကဘာမြေကိုပြန်လည်ပို့ဆောင်ခဲ့ပါတယ
်ဘ ဘရာဇီးလ်နိုင်ငံဆော့ပိုလိုမြို့ကဝန်ထမ်းတယောက်ဟာသူ့ရဲ့1993ဟွန်ဒါဆိုင်ကယ်ကိုရေနဲ့မောင်းလို့ရအောင်လှုပ်လိုက်ပါတယ်။ရီကာရိုအီဇာဗေးရိုဟာအလုပ်ကိုဘယ်လိုကုန်ကျစရိတ်တက်တက်သားသားနဲ့သွားလို့ရအောင်လှုပ်ရမလဲဆိုတာစဉ်းစားပြီးအခုလိုရေနဲ့မောင်းလို့ရအောင်6လလောက်တီထွင်ဖန်တီးခဲ့ရတာဖြစ်ပါတယ်။သူ့ရဲ့ဆက်ပြင်အတွေ့အကြုံနဲ့သူ့သားဓာတုဗေဒဆောက်ထဲကနီးတွေအတိုင်းမဲ့အိမ်မှာဓာတ်ခွဲကန်းဆောက်ပြီးတော့စမ်းသပ်ခဲ့တာပါ။အခုတက်ဆင်ထားတဲ့ပစ္စည်းဟာပုံစံအမျိုးမျိုးပြောင်းလို့ရပြီးသူ့အနေနဲ့အပြည့်အဝတော့မဆန်းတက်ရသေးဘူးလို့ပြောပါတယ်။အနေအထားတစ်ခုမှာဆိုရင်ဒီပစ္စည်းဟာရေ1လီတာနဲ့မိုင်330အထိမောင်းလို့ရတယ်လို့ Isavero က Riders သတင်းဌာနကိုပြောထားပါတယ်။ Moto Power X2O လို့နာမည်ပေးထားတဲ့သူ့ సై ကယ်ဟာဆိုရင်ရေထဲမှာပါဝင်တဲ့အောက်ဆီဂျင်နဲ့ဟိုက်ဒရိုဂျင်ကိုဓာတ်ငွေအဖြစ်ထွက်လာအောင်လျှက်စစ်နဲ့ခွဲထုတ်တဲ့နည်းကိုသုံးပြီးထွက်လာတဲ့ဓာတ်ငွေကိုလောင်စာအဖြစ်သုံးတာဖြစ်ပါတယ်။ရေတိုင်ကီကအန်ဒီယံမရှိပေမဲ့ထွက်လာတဲ့ဟိုက်ဒရိုဂျင်ဓာတ်ငွေကအင်မတန်မီးလောင်လွဲတဲ့အပြင်ကောင်းကောင်းမွန်မွန်မထိန်ချုပ်နိုင်ရင်အရန်ကိုအန်ဒီယံရှိတာပါ။ Moto Power X2O ဟာလောင်စာအတွက်ရေကိုအသုံးပြုတဲ့အတွက်သဘာဝပတ်ဝန်းကျင်အတွက်ကောင်းမွန်တယ်လို့ Isavero ကထောက်ပြပါတယ်ရှင်။
ကဘာတော်ထူးခြားဆန်းပြသတင်းတွေကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညနေ 6:00 ခွဲကနေ 9:00 ထိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ 16.25 တို့အနီးဖမ်းယူနားဆင်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးရေကတင်ပြပါမယ
်လူပေါင်း54ယောက်လိုက်ပါသွားတဲ့အင်ဒိုနီးရှားခီးတဲ့တွင်လေရင်အပျက်စီးအစိတ်ပိုင်းတွေကိုနိုင်ငံရဲ့အရှေ့ပိုင်းကြောက်ဆောင်တွေထူထပ်ရာပပူဝခရိုင်အတွင်းမှာတွေ့ရှိရပါတယ်။လေရင်ဟာရာသီဥတုဆိုးရွားနေခြင်းတနင်္ဂနွေနေ့ကပြန်တန်းရင်းနဲ့ပြက်ကျသွားခဲ့တာပါ။ပပူဝခရိုင်ဘန်တန်မြို့နယ်အတွင်းကကြေးရွာသားတွေကလေရင်ရဲ့အစိတ်ပိုင်းတွေကိုတောင်ကုန်းပေါ်မှာတွေ့ရှိခဲ့ရတာဖြစ်ပြီးအင်ဒိုနီးရှားပို့ဆောင်ရေးဝန်ကြီးဌာနကနေပြီးတော့တာဝန်ရှိသူတွေကဒေသခံတွေနဲ့ဆက်သွယ်ပြီးတော့အဲ့ဒီသတင်းကိုအတိပြုနိုင်ဖို့ကြိုးစားနေတယ်လို့ဆိုပါတယ်။အီရန်နိုင်ငံရမဒီမြို့မှာအစ္စလာမစ်စစ်သွေးကြော်တွေလက်ထဲကျသွားတဲ့အချိန်မှာရမဒီမြို့ကနေအခုနှစ်စောစောပိုင်းဆုတ်ခွာခဲ့တဲ့အီရတ်တပ်မှုတွေကိုစစ်ခုံရုံးတင်ဖို့စုံစမ်းရေးကော်မရှင်ရဲ့အဆိုပြုချက်ကိုအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်ဘာဒီကတနင်္ဂနွေနေ့မှာသဘောတူညီလိုက်ပါတယ်။အီရတ်နိုင်ငံရဲ့အနောက်ပိုင်းအန်ဘာပီနယ်ရဲ့မြို့တော်ရမဒီကိုသိမ်းယူလိုက်တဲ့ဟာ IS အဖွဲ့အတွက်ကြီးမားတဲ့အောင်ပွဲကြီးဖြစ်ခဲ့ပြီးတော့ဘက်ဒန်မြို့နယ်မိုင်100လောက်သာဝေးတဲ့အဓိကကျတဲ့မြို့ကြီးကိုထိန်းချုပ်ခွင့်ပေးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံတကာအတိအမှတ်ပြုခံထားရပြီးတော့ IS Islamic စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကိုခံနေရတဲ့လီဘီယားအစိုးရရဲ့မြစ်တာရက်ခံမှုကြောင့်အင်္ဂါနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူဖို့အတွက် Arab အဖွဲ့ချုပ်ကစီစဉ်လိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုအပါအဝင်ဒေတာရင်းမဟာမိတ်တွေရဲ့အကူအညီပေးကြဖို့အတွက်တူကပတ်မှာအခြေစိုက်တဲ့လီဘီယားအစိုးရကစနေနေ့နောက်ပိုင်းမှာအကူအညီတောင်းခံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဦးစံမိုးရေပြောပြသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လွှင့်ရေးမှူးကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်။ဒီကနေ့မနေ့ဖက် VOA အစည်းအဝေးကိုမြန်မာစံတော်ချိန်6:00ကနေ9:00အထိလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါ။တို့ရရှိများနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်နဲ့တောကားတွေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကတော့ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.